Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ4ရက်အင်္ဂါညပိုင်းမြန်မာဘာသာစီစဉ်တဲ့ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ VOA Video စီစဉ်တွေကိုလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190လို့ပြင် Facebook နဲ့ YouTube တို့ကနေလည်းရုပ်သံတွေပါတွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်စီစဉ်မှုကကျွန်တော်စီသူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုစီသူနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့တွင်တွေကတော့ဂါဇာမှာအပြစ်ခက်ရဲ့ဆေးရည်သဘောတူညီမှုဟာမရေမယားဖြစ်နေပါတယ်ရွှေနဲ့ငွေလဲနှုန်းတွေကမောက်ကမဖြစ်နေတဲ့အတွက်စစ်ကောင်စီကလုပ်ငန်းရှင်တချို့ကိုဖမ်းဆီးစစ်ဆေးနေပါတယ်မြမအသေးစားချင်းငွေလုပ်ငန်းတွေရဲ့အခက်အခဲဖြေရှင်းနိုင်ရေးကမ္ဘာ့ဘဏ်ကကြေညာချက်ထုတ်ပြန်ထားပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုတင်ဆက်ပေးသွားပါမယ်ရှင်
ခုကြပိုင်းနားဆင်ရမယ့်အထဲမှာတော့စစ်တွေဘိုင်းဖြူကြီးတော်မှာဒေသခံအနည်းဆုံး86ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်လိုက်ကြောင်းအာရခတ်တော် AA ကပြောဆိုပါတယ
်နှိမ့်ဆက်အနိုင်ကျင့်တပ်ဖြတ်မှုတွေလုပ်တာဟာစစ်ကောင်စီရဲ့ဒီလူမျိုးရေးဒီဘာသာရေးအဓိကယုံတွေဟိုဖန်တီးလိုမှုကိုဒါကွက်ကွက်ကွင်းကွင်းဖော်ပြနေတာဖြစ်ပါတယ
် AA ပြောခွင့်ရခံဒုက္ခပြောသွားတာပါဒီကြောင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီတရင်နဲ့အတူစစ်ကောင်စီကလုပ်ငန်းရှင်အချို့ကိုဖမ်းဆီးနေတာချင်းနဲ့ကရင်နီဒေသဖွံ့ဖြိုးရေး NUG ရဲ့ပြောဆိုချက်စတဲ့သတင်းပေးပို့ချက်တွေအပါအဝင်နိုင်ငံတကာသတင်းဆောင်ပါအချို့ကိုနားဆင်ရဖို့ရှိပါတယ်။ဒါတွေနဲ့အတူအင်္ဂါညပိုင်းတင်ဆက်ပေးနေကြပတ်စဉ်စီဇန်တွေကိုလည်းနားဆင်ရမှာပါ။အပတ်စဉ်စီဇန်တွေမတိုင်ခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်စီသူနဲ့မတ်ခင်လေးတို့အတူပြောပြပေးမှာပါခင်ဗျာ။
ကာဇာကမ်းမြောင်ဒေသမှာတိုက်ပွဲတွေခိတ္တရန်နာရေးလူသားချင်းစာနာမှုအကူအညီတွေတွန်းမြင်ရင်းနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တချို့ကိုလွှတ်ပေးစတဲ့အကျိုးပြုချက်တွေပါတဲ့ယာယီအပြစ်ခက်ရဲစဲရေးသဘောတူညီချက်ဟာဒီကနေ့အထိမတည်ကြမရေရာမှုတွေရှိနေပါတယ်ဟာမတ်စ်တွေဘက်ကလည်းဒီအဆိုပြုချက်ကိုတုံ့ပြန်ခြင်းမရှိသေးသလိုအမေရိကန်ဘက်ကလည်းသဘောတူညီချက်ကိုလက်ခံအကောင့်ထည့်ဖော်နိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုတွေရဖို့ကြိုးပမ်းနေပါတယ်။ဟာမတ်စ်တွေဘက်ကအပြစ်ခက်ရဲစဲအဆိုပြုချက်ကိုဂျာတာရီနီကလက်ခံရရှိခဲ့ပေမယ့်တုံ့ပြန်မှုမရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမီလာကတနင်္လာနေ့ကသတင်းတောက်တွေကိုပြောပါတယ်။သဘောတူညီချက်ရဲ့အခြေခံအကြဆုံးအချက်တွေထဲမှာတိုက်ပွဲတွေကို6ပတ်ကြာရန်နာထားပြီးဂါဇာမှာရှိနေတဲ့တစားကန်တချို့ကိုလွတ်ပေးရေးပါလက်စတိုင်းတွေအတွက်နေစဉ်ထောက်ပံ့ရေးထရက်ကအစီးရေ600ပေးပို့ခြင်းနဲ့ပြည်ပခါတွေကိုထာဝရအဆုံးသတ်နိုင်ရန်ရည်ရွယ်တဲ့နောက်ထပ်ညှိနှိုင်းမှုတွေပြုလုပ်ရေးစတာတွေပါဝင်ပါတယ်။အဲ့ဒီအချက်လက်တွေဟာဟာမတ်စ်တွေဘက်ကပြီးခဲ့တဲ့ရက်သက်တပတ်များစွာကတင်သွင်းခဲ့တဲ့အဆိုပြုချက်တွေနဲ့အများစုတူညီနေတာပါ။အမေရိကန်ဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုသမ္မတဂျိုးဘိုင်ဒန်ကလူသိရှင်ကြားတင်ပြခဲ့ပြီးမြေဒီအဆိုပြုချက်ဟာအစ္စရေးဘက်ကအဆိုပြုချက်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတနင်္လာနေ့ကပဲထပ်လောင်းပြောကြားထားပါတယ်ရှင်။
ယူကရိန်းနိုင်ငံနီပရိုမြို့ကိုရုရှားတို့ကဒုံးကျည်တွေနဲ့ပစ်ခတ်လိုက်တဲ့အတွက်အနည်းဆုံးလူခဏဦးထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းရာရှိတွေကဒီကနေ့ဂျွန်လ4ရက်နေ့မှာပြောပါရယ်။ရုရှားကပစ်လိုက်တဲ့ Iskander K အမျိုးအစားဒုံးကျည်နှစ်ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကပြောပါရယ်။ပြကြလာတဲ့ရုရှားဒုံးကျည်တွေကလူနေအဆောက်အဦတွေနဲ့ဆေးရုံတစ်ခုကိုထိမှန်ခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးဆရဟီလီဆက်က Telegram လူမှုကွန်ရက်မှာရေးပါရယ်။ချာနီယော့ဒေသမှာလည်းရုရှားကပစ်လိုက်တဲ့ဒရုန်းယာဉ်နှစ်စင်းကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောကြားပြီးတော့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ဆိုပါတယ်။အလားတူပဲယူကရိန်းကပစ်လိုက်တဲ့ဒရုန်းယာဉ်ကို background မှာပစ်ချနိုင်ခဲ့ကြောင်းရုရှားကာကွယ်ဝင်ကြီးဌာနကဒီကနေ့ပြောပါတယ်။ရုရှားကပစ်လိုက်တဲ့ Kamikaze ဒရုန်းယာဉ်ဟာ background ဒေသ Rasnazuri ကျေးရွာမှာရှိတဲ့ကားစင်းကိုထိမှန်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိခဲ့ဘူးလို့ဒေသအုပ်ချုပ်ရေး Vyacheslav Glukov က Telegram လူမှုကွန်ရက်မှာရေးပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံမှာခိုးလုခွင့်ရဖို့အတွက်မက္ကဆီကိုနယ်စပ်ကနေပြီးတော့တောင်းခံနေတဲ့သူအရေအတွက်ကိုတိတိတသားရှော့ချသွားဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကသမ္မတအာနာနဲ့ဒီကနေ့အမိန့်ထုတ်ပြန်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အပတ်စဉ်တရက်မှာပြန့်မြောက်အားဖြင့်2500လောက်ဝင်ရောက်နေတဲ့နယ်စပ်ဝင်ပေါက်တွေကိုထိထိရောက်ရောက်ပိတ်ပစ်မယ်လို့အုပ်ချုပ်ရေးဆိုင်ရာအရာရှိတွေကပြောပါတယ်။ဒီလိုဝင်ရောက်နေတဲ့အရေအတွက်ကလည်းသတ်မှတ်ထားရတဲ့ကြော်လွန်နေတဲ့အတွက်အခုထုတ်ပြန်မယ့်ဥပဒေဟာသမ္မတဘိုင်ဒန်လက်မှတ်ရေးထိုးပြီးတာနဲ့တပြိုင်နက်ချက်ချင်းပဲအသက်ဝင်လာမှာဖြစ်ပါတယ်ဒီအမိန့်ဟာအမေရိကန်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဥပဒေပုံမှန်212စာလုံးအရထုတ်ပြန်တာမှာဖြစ်ပြီးတော့ဒီဥပဒေမှာအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်စေတယ်လို့ယူဆတဲ့ရွှေ့ပြောင်းအခြေချသူလူဒန်းစားမရွေးနိုင်ငံတွင်းသို့ဝင်ရောက်မှုကိုပ ပိတ်ဆို့နိုင်မှုအတွက်သမ္မတကိုအာဏာကိုလွှဲအပ်ထားတဲ့ဥပဒေလေးဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်ကမွတ်စလင်နိုင်ငံခုနှစ်နိုင်ငံကိုခရီးသွားလာမှုကိုတားမြစ်ခြင်းနဲ့ကလင်းငယ်ထောင်ပေါင်းများစွာမိဘတွေနဲ့ဝေးကွာခဲ့ရတဲ့တရမဝင်နေဆက်ဖြစ်ကျော်မှုအားလုံးကိုလုံးဝလက်သင့်မခံခဲ့တဲ့ policy တွေကိုထုတ်ပြန်ချိန်မှာလည်းဒီဥပဒေကိုအသုံးပြုခဲ့ပါတယ်ရှင်။
မက္ကဆီကိုနိုင်ငံမှာပထမဆုံးအမျိုးသမီးသမ္မတအဖြစ်ကလောက်ဒီယာရှွိုင်းဘောင်းယူကောက်တင်မြောက်ခံရတဲ့အပေါ်ကမ္ဘာနိုင်ငံတွေကချီကျူးဂုဏ်ပြုစကားတွေအသီးသီးပြောဆိုလာကြပါတယ်။ဒီယူကောက်ပွဲရလကြောင့်ကြားမကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကာလရှည်ကြာဖြစ်ပေါ်နေတဲ့မက္ကဆီကိုနိုင်ငံမှာပြောင်းလဲမှုတွေဖြစ်လာမလားဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်။ဒင်းရီနေကကျင်းပတဲ့ယူကောက်ပွဲမှာမက္ကဆီကိုနိုင်ငံမြို့တော်မက္ကဆီကိုစီးတီးရဲ့မြို့တော်ဝင်ဟောင်းလဲဖြစ်သူကလောက်ဒီယာကအပြတ်သက်အနိုင်ရလိုက်ပြီးတဲ့နောက်ထောက်ခံသူတွေလာမပေါ်ထွက်ပြီးတော့ညှဉ်းနှံ့တဲ့အထိမက္ကဆီကိုရိုးရာမာရီယာကီတိကမှာမာရီယာကီတချင်းတွေတီးဆူကခဲ့ကြပါလေ။သူမအခုလိုရွေးကောက်ပွဲမှာမဲပြတ်တဲ့အနိုင်ရလိုက်တာကြောင့်ငွေကြေးဈေးကွက်ပါရုတ်တရက်ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့ပါလေ။တမိုင်းဝင်ဒီရွေးကောက်ပွဲမှာကလောက်ဒီယာရှွိုင်းဘောင်းအနိုင်ရလိုက်တဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချီးကျူးဂုဏ်ပြုလိုက်ပြီးတော့လှုပ်ဖော်ကင်ဘတ်အဖြစ်ရောမိတ်ဆွေနိုင်ငံအဖြစ်နဲ့ပါလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းပြောပါလေ။ဒီလိုနိုင်ငံကတော့ဒီရွေးကောက်ပွဲရလဟာကောင်းမွန်တဲ့ပြောင်းလဲမှုဖြစ်ပြီးမက္ကဆီကိုနိုင်ငံဟာလက်တင်အမေရိကနိုင်ငံထဲမှာဩဇာညောင်းတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံကြီးပြောခွင့်ရမောင်နှင်းကဒီကနေ့ပြောပါတယ်မက္ကဆီကိုနိုင်ငံအတွက်အရေးကြီးတဲ့မဟာမိတ်ဖြစ်တဲ့မြောက်အမေရိကတိုက်နိုင်ငံကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းနိုင်ငံဆက်ဆံရေးပုံမှုအားကောင်းလာအောင်ကလောက်ဒီယာရှွိုင်းဘောင်းနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ကြောင်းပြောပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့နိုင်ငံခြားငွေဈေးနဲ့ရွှေဈေးတွေဟာစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့အတွက်ရွှေနဲ့ဒေါ်လာတရမဝင်ရောင်းဝယ်သူထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်စုစုပေါင်းအနည်းဆုံး35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းဖမ်းဆီးစစ်ဆေးနေတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စီးပွားရေးကမောက်ကမဖြစ်တာဟာနိုင်ငံအတွင်းမှာဈေးကစားမှုတွေကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြသလိုပြင်ပမှာလက်တွေ့အယောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကပြောထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းမြန်မာကျပ်ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို4500ကျပ်ဝန်းကျင်အထိရောက်သွားတဲ့အကြောင်းနိုင်ငံခြားငွေလဲနှုန်းလုပ်ငန်းလုပ်ကိုင်သူတွေကအတည်ပြုပြောဆိုကြပါတယ်။စစ်ကောင်စီရဲ့ဗဟိုဘဏ်ရည်ညွှန်းငွေလဲနှုန်းမှာတော့ဒေါ်လာကို2100ဝန်းကျင်သာတတ်မှတ်ထားပါတယ်။နိုင်ငံခြားငွေလဲနှုန်းမတည်ငြိမ်အောင်ဖန်တီးသူတွေဆိုပြီးဖန်စီအရေးယူခံရသူတွေကိုစစ်ကောင်စီကသတင်းစာမှာဓာတ်ပုံတွေနဲ့အတူဖော်ပြနေချိန်မှာပဲပြည်တွင်းရွှေဆိုင်ပိုင်ရှင်တချို့ကအယောင်းဝယ်တွေကိုရက်ပြီးတော့တင်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ NLD လက်ထက်စီးပွားရေးအကြံပေးပညာရှင်ဖြစ်တဲ့ရှောင်းတန်းလည်းကတော့မြန်မာနိုင်ငံအတွင်းအခြေအနေတည်ငြိမ်မှုပြက်ပြားပြီးမြန်မာငွေကြေးအပေါ်ယုံကြည်မှုမရှိတော့တာပို့ကုန်နဲ့သွင်းကုန်ပမာဏမညီမျှတဲ့အပြင်စစ်ကောင်စီဘက်ကငွေကြေးရိုက်နှုတ်ထုတ်ဝေတဲ့နည်းလမ်းတွေကိုပဲသုံးမိဖြည့်ရှင်းနေတဲ့အတွက်ကြောင့်မို့လို့တိုင်းပြည်စီးပွားရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုသွားပါတယ်ရှင်
မြန်မာနိုင်ငံကြေးလက်ဒေသနဲ့ဝင်ငွေနဲ့မိသားစုတွေအတွက်အသေးစားငွေချေးလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရင်ဆိုင်လာရတဲ့အကန့်အသတ်တွေကိုကူညီဖြည့်ရှင်းနိုင်ရေးစမ်းစစ်ချက်အစည်းအဝေးတစ်စောင်းကမ္ဘာ့ဘဏ်ကဂျွန်လ3ရက်မနေ့ကထုတ်ပြန်ပါလာ။ပြီးခဲ့တဲ့၄နှစ်အတွင်းစီးပွားရေးနဲ့နိုင်ငံရေးရိုက်ခတ်မှုတွေကြောင့်ကြမ်းကြမ်းခံရပ်တည်ခဲ့ပေမဲ့ချင်းငွေပြန်မဆိုင်နိုင်တော့တာကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုတွေမဖြစ်ခင်ကအခြေအနေမျိုးငွေချေးသူတွေကိုထောက်ပံ့ပေးနိုင်ဖို့ခက်ခဲတွေရှိလာတာကိုအစည်းအဝေးကထောက်ပြပါလာ။ကိုဗစ်ကာယောဂါကူးစက်မှုတွေနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအသေးစားငွေချေးလုပ်ငန်းတွေဆက်လက်ရပ်တည်ဖို့အကန့်အသတ်တွေရင်ဆိုင်လာရတာနဲ့စီးပွားရေးတစ်ခုလုံးပေါ်ရပ်ခတ်လာနိုင်ခြေတွေကိုသုံးသပ်ထားတာဖြစ်ပါတယ်။2021ခုနှစ်ကနေ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအသေးစားငွေချေးလုပ်ငန်းတွေကနေငွေချေးယူလုပ်ငန်းလုပ်ကင်သူတန်တန်းကနေ6တန်းအထိတိုးလာခဲ့တယ်လို့2023ခုနှစ်ဒီဇင်ဘာအထိချေးငွေယူလုပ်ငန်းလည်ပတ်သူတွေရဲ့86ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တဲ့အကြောင်းစီးကန်စာကရေးသားပါတယ်။ချင်းငွေအစ်စ်တွေထောက်ပံ့ပေးတာအကျွေးပြန်ဆက်ဖို့အာမခံတဲ့တတ်မှတ်ချက်တွေကို short ချပြီးငွေချေးစရိတ်တတ်တာအောင်ဘဏ်တွေနဲ့အတူအနစ်နာခံကူညီပေးမဲ့အစီအစဉ်တွေချမှတ်တာမြန်မာနိုင်ငံတွင်းဝင်ငွေနည်းတဲ့ဘေးဒုက္ခအရောက်ဆုံးဆင်းရဲတဲ့မိသားစုတွေအမျိုးသမီးလုပ်ငန်းရှင်တွေရဲ့ဘဝရည်ရွယ်အတွက်စီးပွားရေးလုပ်ငန်းတွေတတ်မှတ်ပြီးတော့ ချင်းငွေနဲ့ထောက်ပံ့ငွေပေးတဲ့အစီအစဉ်တွေချမှတ်ကူညီဖို့အစီရင်ခံစာကကြံပြုထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာဇွန်လ1ရက်နေ့ကစပြီးပြည်ဝင်ခွင့်မလိုဘဲနိုင်ငံပေါင်း93နိုင်ငံကခီးသွားဧည့်သည်တွေကိုရက်60ထိလာရောက်ပြီးတော့နေထိုင်ခွင့်ထိုင်းဆိုရကခွင့်ပြုလိုက်တဲ့အထက်မှာလာအိုနဲ့ကမ်ဘောဒီးယားနိုင်ငံကပါဝင်ခဲ့ပေမဲ့မြန်မာနိုင်ငံကိုခြံလှမ်းထားခဲ့ပါတယ်။ဒီလိုခြံလှမ်းထားတဲ့အတွက်မြန်မာနိုင်ငံသားတွေအနေနဲ့အရင်ကလိုပြည်ဝင်ခွင့်မလိုဘဲ14ရက်သာထိုင်းနိုင်ငံမှာနေထိုင်ခွင့်ရမှာပါ။ထိုင်းနိုင်ငံမှာစီးပွားရေးလှုပ်ချင်သူတွေ၊ထိုင်းအစားအစာ၊ထိုင်းအမှုပညာကိုလေ့လာသင်ယူလိုသူတွေနဲ့ထိုင်းရိုးရာမွေထိုင်းလက်ဝဲကိုလေ့လာခြင်းတဲ့သူတွေကိုတော့ရက်180ထိဗီဇာပေးမယ့်အစီအစဉ်အစ်ကိုထိုင်းဆိုရကခွင့်ပြုထားပါတယ်။တစ်ချိန်တည်းမှာပဲဘွဲ့လွန်ကျောင်းသားတွေအဝေးကနေအလုပ်လုပ်တဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာတက်တန်းတိုးပေးပြီးတော့အငင်းစားတွေအတွက်လည်းပို့ပြီးအဆင်ပြေစေမဲ့ဗီဇာတွေကိုထုတ်ပေးဖို့ကိုလည်းထိုင်းအစိုးရကအတည်ပြုထားပါသေးတယ်ရှင်
။ဂျွန်လ၄ရက်ဒီကနေ့အင်္ဂါနေ့ဟာလွန်ခဲ့တဲ့1989ခုနှစ်ကတရုတ်နိုင်ငံဘီဂျင်းမြို့တော်တီအန်အမ်အင်ရင်ပြင်မှာဒီမိုကရေစီရေးတောက်ကြလှုပ်ရှားသူတွေနေနှင်းခံခဲ့ရတဲ့35နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဘီဂျင်းမြို့တော်တီအန်အမ်အင်ရင်ပြင်မှာဒီကနေ့အာဏာပိုင်တွေကလုံခြုံရေးတင်းကြပ်ထားသလိုဟောင်ကောင်မှာတော့တီအန်အမ်အင်အရေးခင်နှစ်ပတ်လည်နေ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးဂျွန်လီကသတင်းတောက်တွေကမေးမြန်းကြပြီးမဲ့တိုက်ရိုက်ဖြစ်ဆိုခြင်းမရှိခဲ့ပါဘူး။ဟောင်ကောင်မှာအရင်ကအခုလိုနှစ်ပတ်လည်နေ့ဆိုရင်တီအန်အမ်အင်အရေးခင်မှာတည်ဆုံခဲ့ရသူတွေအတွက်ဖျောင်းနိုင်မီထွန်းဆူတောင်းပွဲနှစ်ဆင်ကျင်းပလေးရှိခဲ့ပြီးမဲ့2020ခုနှစ်မှာတရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဒီလိုလှုပ်ရှားမှုတွေရပ်တန့်သွားခဲ့တယ်လို့ဒီနှစ်မှာလည်းအထိမ့်မှအခမ်းအနားတွေကြီးကြီးကျယ်ကျယ်ကျင်းပတာမတွေ့ရပါဘူးခင်ဗျာ။နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းနဲ့စကြပါမယ်ရခိုင်ပြည်နယ်မှာဒေသခံကြေးရွာသားအနည်းဆုံး86ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်လိုက်ကြောင်းအာရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ် AA အဖွဲ့ရဲ့ဒီကနေ့ဆွတ်ဆွဲချက်ကိုစစ်ကောင်စီကတော့ညှင်းဆို့လိုက်ပါတယ်လက်နက်ကိုင်ပြည်ပခါတွေကြားဒေသခံတွေတိစုံမှုတွေကြောင့်စိုးရိမ်မှုတွေကြီးထွားလာတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုခုဆန်ကျော်တင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တွေမြို့နယ်ဗျိုင်းဖြူရွာကိုစစ်ကောင်စီတပ်ဖွဲ့တွေပိတ်ဆို့ထားပြီးရွာသူရွာသားတွေကိုပြီးခဲ့တဲ့စနေနေ့ကပဲဖမ်းဆီးခဲ့တယ်လို့အဲ့ဒီတဲကအနည်းဆုံး86ဦးကိုတပ်ဖြတ်ခဲ့ကြောင်းအာရခတပ်တော် AA အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မှာနယ်မြေတွေလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီဟာဒေသခံတွေကိုအညှိုးအတီးနဲ့လုခဲ့တာလို့လည်း AA ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ
်အကြမ်းဖက်ဖမ်းဆီးစစ်ကောင်စီဟာဟိုရခိုင်ဒေသမှာဒီစစ်ရှုံးပြီးတော့မှဒါသူတို့ဟိုတေချာပေါ့ဟောရခိုင်ပြည်ကိုလက်လွတ်ရမယ့်အနေအထားမျိုးမှာဒါလူမျိုးရေးအရအညိုးအတေးတွေပုံမှာအခြေခံပြီးတော့မှเนาะအခုလိုမျိုးရွာသားတွေကိုဟိုမတရားဖမ်းဆီးဒီနှိပ်စက်အနိုင်ကျင့်တပ်ဖြတ်မှုတွေလုပ်တာဟာဟိုဒါနေပြီးတော့မှစစ်ကောင်စီရဲ့ဒီလူမျိုးရေးဒီဘာသာရေးအဓိကယုံတွေဟိုဖန်တီးလိုမှုကိုဒါကွက်ကွက်ကွင်းကွင်းဖော်ပြနေတာဖြစ်ပါတယ
်။အေးအဖွဲရဲ့ဆွဆွဲချက်ကိုတော့စစ်ကောင်စီကညှင်းဆန့်ခဲ့ပြီးစနေနေ့ကလုံခြုံရေးတပ်ဖွဲ့တွေဗျိုင်းပြူရွာမှာနေမြေရှင်းလင်းနေစဉ်တပ်ဖွဲ့ဝင်တဦးရဲ့တနက်ကိုလူယူဖို့ကြိုးစားမှုကြောင့်တုံ့ပြန်ခဲ့ရတာသာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်
။မတင်ကြတဲ့လူတွေကိုကျွန်တော်တို့ခေါ်ယူနေမြန်းနေတယ်။ခေါ်ယူနေမြန်းနေတဲ့အချိန်မှာပဲဗျိုင်းပြူရွာသားမဟုတ်တဲ့ရွာသားပုံဦးပေါ့ဗျိုင်းပြူရွာသားမဟုတ်တာတော့ပေးကြတယ်အဲ့လူ၃ယောက်ကလုံချိုရေးတပ်ဖွဲ့ဝင်၁ယောက်ရဲ့တနတ်ကိုလူယူပြီးရန်ပြုတ်ဖို့ကြိုးစားတယ်။ဒါကြောင့်မလို့ကျွန်တော်တို့လုံချိုရေးတပ်ဖွဲ့ဝင်တဦးကပြစ်ခတ်ခဲ့ရတယ်။ပြစ်ခတ်ခဲ့တဲ့နေရာမှာခုနတနတ်လူယူတဲ့မျိုးသား၃ဦးသေဆုံးခဲ့တာရှိတယ်။အဲ့ထက်မှမတင်ကားတဲ့လူကျွန်တော်တို့ဒါလူ20လောက်ကိုခေါ်ယူထိန်းသိမ်းပြီးတော့ကြစစ်ဆေးလျက်ရှိတယ်။အဲ့ထက်မှပါတဲ့ကျွန်တော်တို့ဒါအေအေရဲ့ရုပ်မှကောက်ကျစ်တဲ့ဝါဒဖြန့်မှုဖြစ်တဲ့လူ40လောက်သေဆုံးတယ်လို့အမျိုးသမီးတို့အရမပြုကျင့်သွားတယ်ဆိုတဲ့ကိစ္စမျိုးဖြစ်ပျက်ခဲ့ခြင်းမရှိပါဘူး
။ရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခတွေကြားအရသာသေဆုံးမှုတွေအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းမကြသေးခင်ကပဲသတိပေးထားပါတယ်မြန်မာနိုင်ငံအခြေစိုက်ဗြိတိန်တန်ယုံကလည်းအရသာပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တွေနဲ့ပတ်သက်တဲ့သတင်းတွေကိုနေ့စဉ်လိုလိုကြားသိနေရပြီးထိခိုက်နှိမ့်နာသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့အသက်ရှင်ကျန်ရေးသူတွေအတွက်တတိယဆုတောင်းပေးနေကြောင်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါရခိုင်အရေးတကြွလှုပ်ရှားသူကိုထွန်းကြီးကလည်းလူအခွင့်အရေးချိုးဖောက်မှုတွေဟာစိုးရိမ်စရာအခြေအနေမှာရောက်နေပြီလို့ပြောပါတယ်
ဒါတော့နိုင်ငံတကာအခင်းကြီးရတော်တော်တိုက်ပြဖို့ကောင်းတဲ့အချိန်တွေရလို့ပဲဟိုကျွန်တော်မြင်တယ်ဒီလိုသားလူသားမျိုးနွယ်စုပေါ်မှာကျူးလွန်နေတဲ့ပြင်းမှုတွေကိုဆက်ပြီးတော့ခွင့်လတ်ထားမယ်ဆိုလို့ရှိရင်လက်ရှိကြံနေတဲ့အခန့်ဒီလူစုရဲ့အချိန်တွေကလည်းတော်တော်လေးဟိုစိုးရင်ရတဲ့အချိန်တွေမျိုးဟိုဖြစ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့ဒါကတော့သူ့ဘက်ကလည်းပါချင်မဟုတ်ပါဘူးအခန့်ကြီးနဲ့သခုတ်ကြီးတော့မဟုတ်ဘူးဒါပေမဲ့အခန့်ကြီးနေမှာတော့ဒီတစ်ခေါက်ဒီအရသားတွေကိုပြင်းမှထားပြီးတော့ပြစ်တက်လိုက်တာတော့တော်တော်လေးအော်ဒီထိုင်လန်ဖွဲ့ကောင်းတဲ့လောက်ရတခုဖြစ်တယ်ပေါ့နော်ဆိုတော့ဒီမြန်မာပြည်မြန်မာဖက်မှာလည်းမနေ့ဒီဒီရက်နေ့အတွင်းမှာပဲဒီမင်္ဂလာဆောင်ကိုဒီလျင်နဲ့ပုံကြည့်ပြီးတော့အစုလိုက်ဂျုံလိုက်ဒီတင်ဆုံတာတွေတော့ရှိနေတာတော့လည်းတွေ့ရတယ်ဆိုရက်ကကြတော့မြန်မာစစ်ကောင်စီအနေနဲ့ဒီလိုလူမျိုးသွန်းတပြမှုတွေကိုပို့ပြီးတော့လဲရင်စေရရှိလာတဲ့အပေါ်မှာနိုင်ငံတကာအနေနဲ့ဟိုဘာတိုင်မှဟိုထွက်မလာဘူးဆိုတဲ့ဟာကတော့ဒါနိုင်ငံတကာနဲ့တာဝန်မတည်တဲ့အချိန်တွေဒီအရလို့ပဲကျွန်တော်မြင်ပါတယ်ဟုတ
်ရခိုင်ပြည်နယ်မှာအရက်သားတွေမကြာခဏတက်ဖြတ်ခံရတာတွေလေးချောင်းဘုံကျဲတိုက်ခတ်ခံရတာတွေအများပြည်သူတွေနဲ့တက်ဆိုင်တဲ့ဆေးရုံတွေစာတင်ကြောင်းတွေကိုစစ်ကောင်စီကနေတိုင်းလို့ဦးတည်တိုက်ခိုက်နေတယ်လို့အေဘက်ကပြောဆိုထားတာရှိပါတယ်လက်ရှိရခိုင်တိုက်ပွဲအတွင်းအရက်သားတွေကိုဦးတည်တိုက်ခိုက်တာမျိုးမဟုတ်ဘူးအေဘက်ကစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့စစ်ကောင်စီကလက်မခံခဲ့ကြောင်းလဲအေအေစီဦးစီးချုပ်ဘုံချုပ်ထွန်းမြတ်နိုင်ကပြောဆိုထားတာရှိပါတယ်အရက်သားတွေတက်ဖြတ်ခံရတာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးဒဏ်ခံရတာတွေကြောင့်လုံခြုံရေးအတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့လဲကိုထွန်းကြီးကပြောပါတယ
်အခုအနေထားရဆိုလို့ရှိရင်တော့အလုံးကဟိုထိုက်လန့်နေကြတယ်ဗောလေဘယ်နေ့ဘသူဘယ်နေ့ဘသူအသက်ခံနိုင်ခံရမလဲဆိုတဲ့ဟာအနေနဲ့ပဲမိုးလင်းပြီးတော့ဘယ်နေ့ပဲဘယ်မှာဘယ်လောက်ထိအသက်ခံရသလဲဆိုတဲ့ဟာနဲ့နေဝင်နေကြသလိုဖြစ်နေကြတယ်ပေါ့ဆိုတော့အဓိကကတော့ဒီစစ်ကောင်စီဘက်ကဒီအရသာတွေကိုဥပဒေပြင်းမှထားလာတာပို့ပြီးတော့ဒီဖန်စီကတွေကအခုနောက်ပိုင်းခက်တက်ပို့တွေ့လာရတဲ့အခါကျတော့ဒီပုံမှာတော့ဒီလက်ရှိဒီပိုက်လောက်ခံထားရတဲ့မြို့နယ်တွေအများကြီးကျန်နေသေးတယ်ပေါ့လေနော်ဆိုဒီမြို့နယ်တွေအနေနဲ့လည်းတော်တော်လေးတော့ဒီဆိုရင်မို့ရရှိနေကြတာတော့တွေ့ရတယ်ဗျာဒါဆိုရင်ဇာလေးကောင်းတဲ့အချိန်တွေတရားပဲဟုတ
်စစ်ကောင်စီနဲ့6လကြော်ကြာတိုက်ပွဲအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကိုထိန်းချုပ်နိုင်ခဲ့ကြောင်းအေအေကကြေညာထားပြီးနောက်ထပ်နယ်မြေတွေထိန်းချုပ်နိုင်ဖို့လည်းဖိအားပေးတိုက်ခိုက်နေတာပါလက်ရှိမှာတော့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တွေကမောင်တော်အန်တန်တွဲစတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကနေ2024ခုနှစ်မေလ12ရက်နေ့6လတာကာလအတွင်းအရက်သား189ဦးသေဆုံးခဲ့ရတယ်လို့အရက်သား380ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အာရခတပ်တော်အေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အရက်သားပြည်သူ148ဦးကိုလည်းစစ်ကောင်စီကဖမ်းဆီးထားဆဲဖြစ်တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ဒေသခံတွေသေဆုံးမှုတွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲချက်တွေရှိနေတယ်လို့နယ်မြေဒေသမလုံခြုံမှုကြောင့်တီးကြအတီးပြုနိုင်ဖို့လည်းခက်ခဲနေပါရခင်ဗျာ
။ရခိုင်ပြည်နယ်စစ်တွေပြိုင်းဖြူရွာကနောက်ဆုံးရအခြေအနေတွေကိုကိုစံကျော်ပြောပြပေးကြတာပါ။ခုဆက်ပြီးတော့စီးပွားရေးလောကသားတွေကိုစစ်ကောင်စီကဖမ်းဆီးရေးယူနေတဲ့အပေါ်အန်ယူဂျီတုတ်ပြန်ချက်သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးကျဆင်းလာပြီးတော့နိုင်ငံခြားငွေလဲလုံးနှုံးနဲ့ရွှေဈေးတွေရုတ်တရက်မြင့်တက်လာတာကိုထင်ထုတ်တဲ့အနေနဲ့စစ်ကောင်စီကစီးပွားရေးလောကကလူအများပြားကိုဖမ်းဆီးရေးယူနေပါတယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကတော့လုပ်ငန်းရှင်တွေကိုနှိမ်နင်းတာဟာမှန်ကန်တဲ့ဖြည့်ရှင်းမှုမဟုတ်ဘူးလို့ပြောပါတယ်။မြန်မာနိုင်ငံစီးပွားရေးလောကကနှိမ်နင်းခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမုံတင်ပြထားပါတယ်
။မကြသေးခင်သတင်းပတ်တွေကနေစပြီးတော့မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့ပြည်ပနိုင်ငံသားငွေဈေးနဲ့ရွှေဈေးကစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်နိုင်မှုရွှေနဲ့ဒေါ်လာတရားမဝင်ရောင်းဝယ်တဲ့သူတွေနောက်အိန္ဒိယထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်အနည်းဆုံးလူ35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းမှာဖမ်းဆီးစီစစ်နေတဲ့အကြောင်းစစ်ကောင်စီကကြေညာပါတယ်။စီးပွားရေးကမောက်ကမဖြစ်တာကတော့တိုင်းပြည်ထဲမှာဝိသမလောဘသားတွေရဲ့ဈေးကစားမှုကြောင့်ဖြစ်တဲ့ဆိုပြီးအကြောင်းပြပါတယ်။နောက်အယောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့တယ်ဆိုပြီးတော့လည်းစစ်ကောင်စီဘက်ကအပြစ်ဖော်ပါတယ်။ငွေကြေးဈေးကွက်တည်ငြိမ်မှုရည်ရွယ်တယ်လို့စစ်ကောင်စီဘက်ကပြောပေမဲ့စီးပွားရေးလောကကလူပုဂ္ဂိုလ်တွေကိုဖမ်းဆီးအရေးယူတဲ့လုပ်ရက်ကတော့မှန်ကန်တဲ့ဖြည့်ရှင်းမှုမဟုတ်ပါဘူးလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီမံကိန်းနဲ့ဗန္ဒာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကပြောပါတယ
်။ရွှေဈေးတက်လိုက်ဒေါ်လာဈေးတက်လိုက်ဆိုတဲ့အချိန်မှာလုပ်ငန်းရှင်တွေကိုဖမ်းနေရွှေလုပ်ငန်းရှင်တွေဖမ်းနေဒေါ်လာလုပ်ငန်းရှင်တွေဖမ်းနေတယ်ဆိုတာကအနာနဲ့အစည်းနဲ့လည်းမတည့်ပါဘူး။တခြားကြီးလည်းဖြစ်နေတယ်ဆိုတဲ့အချက်ကိုလည်းဒါတည်သူကလည်းတည်ပြီးသားဖြစ်တယ်။
ထိုင်းနိုင်ငံရဲ့အင်ချမ်မြေလုပ်ငန်းမှာပြပကဝယ်ယူရင်းနှီးမြှုပ်နှံသူတွေတဲ့တရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံကဒုတိယနေရာရောက်လာခဲ့ကြောင်းထိုင်းဆိုရရဲ့ဂိမ်းခဏန်းတွေမကြသေးခင်ကထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအခုလိုအရေးယူတာတွေထွက်ပေါ်လာခဲ့တာပါစစ်ကောင်စီဘက်ကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကကွန်ဒိုတိုက်ခန်းတွေကိုပြည်တွင်းထဲမှာအယောင်ပြပွဲပြုလုပ်ပြီးတော့ရောင်းချခဲ့သူ2ဦးအပြင်တိုက်ခန်းဝယ်ယူခဲ့သူ3ဦးကိုလည်းမြန်မာနိုင်ငံဗဟိုဘဏ်ရဲ့ခွင့်ပြုချက်မရဘဲနဲ့ပြည်ပနိုင်ငံမှာဖွင့်လှစ်ထားတဲ့ဗန်စီရင်ကနေတရားမဝင်ရောင်းဝယ်မှုတွေနဲ့အရေးယူသွားမယ်လို့သတင်းထုတ်ပြန်ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကတော့ကြက်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အချိန်မှာအာမခံချက်ရှိတဲ့ရွှေဒေါ်လာအင်ချမ်းမြေရင်းနှီးမြှုပ်နှံတဲ့ဘက်ကိုလှည့်လာကြတာဖြစ်တယ်လို့သုံးသပ်ပါတယ်။ဘရိုးရဲ့
အင်းကြီးချင်းထိုင်းနိုင်ငံဘန်ကောက်တို့ချင်းပိုင်းတို့ချုံဘူရိုးမှာအင်ချမ်းမြေရင်းနှီးမြှုပ်နှံမှုကိုနေ့လိုက်တိုးတက်ပြီးတော့ဒီကိစ္စတွေဆောင်ရွက်လာတာကိုကျွန်တော်တွေ့ရတယ်။အဲကိန်းကနန်းအနေနဲ့ပြောမယ်ဆိုရင်တော့ဒီနေ့ဒီချိန်ထိဆိုရင်တော့ထိုင်းငွေအနေနဲ့တွက်မယ်ဆိုလို့ကျွန်တော်10ဘီလီယံလောက်ရှိသွားပြီဖြစ်ပါတယ်။အဲ့တော့ထိုင်းငွေ10ဘီလီယံဆိုတာကတော့အမေရိကန်ဒေါ်လာအပြင်တန်း200လောက်ပေါ့နော်။တန်း200ပတ်ချာလေးလောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါပေမဲ့အဲ့ဒီတန်း200ဆိုတာမြန်မာနဲ့တနိုင်ငံလုံးရဲ့ပေါ့နော်။စီးပွားရေးနဲ့ရှင်းမယ်ဆိုလို့ရှိရင်တော့တိတ်ကြောပါလောက်တဲ့ပမာဏတော့မဟုတ်ပါဘူး။သို့တော့ဒီနေရာမှာသူကြားတာကအဲ့ဒီရင်းနှီးမြှုပ်နှံမှုဒီသူတို့နဲ့အကြောင်းတည်းအပေါင်းတည်းပေါ့နော်ပြောရမယ်ဆိုလို့ရှိရင်အဲဒီစစ်ဘုံချုပ်တီရဲ့မိသားစုဝင်တွေအပေါင်းပါတွေကနေပြီးတော့ဝေတာဒီ90ကျော်ခန့်လောက်ရှိတယ်ဆိုပြီးတော့ကျွန်တော်တို့ရရှိထားတဲ့အတွင်းသတင်းအချက်လက်တွေကတို့သိရတယ်ဖြစ်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းမြန်မာကျပ်ငွေလဲလှယ်နှုန်းနှားဟာအမေရိကန်ဒေါ်လာကို4500ကျပ်ဝန်းကျင်အထိရောက်သွားတဲ့အကြောင်းနိုင်ငံသားငွေလဲလှယ်ရေးလုပ်ငန်းလုပ်ကိုင်သူတွေကအတည်ပြုပြောဆိုပါတယ်စစ်ကောင်စီဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းမှာတော့ဒေါ်လာကို2100ဝန်းကျင်သာသတ်မှတ်ထားပါတယ်။နိုင်ငံသားငွေလဲနှုန်းမတည်ငြိမ်အောင်ဖန်သီးသူတွေဆိုပြီးဖန်စီအရေးယူခံရသူတွေကိုစစ်ကောင်စီရဲ့သတင်းစာတွေမှာဓာတ်ပုံနဲ့တကဖော်ပြနေချိန်မှာပြည်တွင်းရွှေဆိုင်ပိုင်ရှင်တချို့အယောင်းဝယ်တွေရက်ပြီးတော့တိန့်ချောင်းနေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ဆွဆွဲခံရတဲ့လုပ်ငန်းတချို့ချိတ်ပိတ်သိမ်းဆည်းနေတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လိုအပ်သလိုအရေးယူဆောင်ရွက်နေကြောင်းသာတုံ့ပြန်ထားပါတယ်ရှင
်။ရွှေဈေးဒေါ်လာဈေးမြင့်တက်လာတဲ့အပေါ်စစ်ကောင်စီရဲ့ကြိုးပမ်းမှုတွေထဲစီးပွားရေးလောကသားတချို့ကိုဖမ်းဆီးတဲ့အပေါ် NUG ရဲ့တုံ့ပြန်ချက်ကိုမတ်စုမုံပြောပြပေးကြတာပါ။ခုဆက်ပြီးတော့စစ်ဘေးဒဏ်သင့်ချင်းနဲ့ကရင်ဒေသတွေမှာဒေသဖွံ့ဖြိုးရေးအတွက် NUG တာဝန်ရှိသူတွေဆွေးနွေးနေတဲ့သတင်းနဲ့ဆက်ပါမယ်။တနက်ကံပြည်ပခါတွေပေါ်ပေါက်နေတဲ့တိုင်းရင်းသားနေမျိုးတွေဖြစ်တဲ့ချင်းနဲ့ကင်းနီဒေသတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ဖို့စီစဉ်နေကြောင်းမြို့သားညညရေးအစိုးရ NUG တာဝန်ရှိသူတွေကပြောပါရယ်စိုက်ပျိုးရေးမွေးမြူရေးလုပ်ကိုင်နေတဲ့ဒေသခံတွေကိုအသေးစားချင်းငွေတွေထုတ်ချီးဖို့အပါအဝင်ဖွံ့ဖြိုးရေးအတွက်ဒေသခံတော်လှန်ရေးအင်အားစုတွေနဲ့တိုင်ပင်နေတယ်လို့လည်း NUG ရဲ့စီမံကိန်းဗန္ဓာရေးနဲ့ရင်းနှီးမြှုပ်နှံမှုဌာနရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ NUG သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ခုခမောင်စိုးမင်းပြောပြပေးပါလိမ့်မယ်
မြန်မာလူထုကຫນွေဥဖွံ့ဖြိုးရေးဘဏ်မှာအနှံထားတဲ့စုဆောင်းငွေတွေကိုချင်းနဲ့ကရင်နီဒေသမှာရှိတဲ့ဒေသခံစိုက်ပျိုးရေးမွေးမြူရေးလုပ်ငန်းရှင်တွေကိုအသေးစားထောက်ပံ့ငွေထုတ်ချေးသွားဖို့စီစဉ်နေကြောင်း NUG ရဲ့စီမံဘဏ္ဍာနဲ့ရင်းနှီးမြှုပ်နှံမှုဌာနဝန်ကြီးဦးတင်ထွန်းနိုင်ကဒီလဂျွန်လ2ရက်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။
ပြောရမယ်ဆိုလို့ရှိရင်ရောင်းရေးဝယ်တာအတွက်လူအပ်နေတဲ့ငွေကြီးကိုဒီကနေပြီးတော့ကျွန်တော်တို့ NUG နဲ့သက်ဆိုင်ရာမဟာမိတ်များနဲ့ပေါင်းဆက်ပြီးတော့ပြည်သူလူထုရဲ့ချင်းငွေကိုဟိုထုတ်ချီးပေးသွားဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်နေတာရှိပါတယ်။အဲတရားဖွဲ့စည်းတွေနဲ့လက်တော်စကားပြောဆုံနေလဲဆိုလို့ရင် CNF လို့ခေါ်တဲ့ကျွန်တော်တို့မဟာမိတ်ချင်းအမျိုးသားတက်ဦးနဲ့လည်းဒီကိစ္စကိုကျွန်တော်တို့ဆွေးနွေးနေတယ်နောက်တစ်ခုကဆိုချာကာလာအုပ်ချုပ်ရေးဖွဲ့ဖြစ်တယ်ပေါ့နော်ခရနီတီနဲ့အစိုးရဖြစ်တဲ့ IEC နဲ့လည်းဒီကိစ္စကိုဆွေးနွေးနေတာရှိပါတယ
်ချင်းပြည်နယ်မှာတော့ဒေါ်လာ5သိန်းထက်ပိုများနိုင်တဲ့ချင်းငွေထုတ်ချေးနိုင်မဲ့အစီအစဉ်ကို CNF ချင်းမျိုးသားတပ်ဦးနဲ့ဆွေးနွေးနေကြောင်းဝန်ကြီးဦးတင်ထွန်းနိုင်ကပြောပါတယ
်ဒီဝေကိုကျွန်တော်တို့အနေနဲ့သုံးဆဖို့ကျွန်တော်တို့မူချထားတာဒီ micro finance ဖြစ်ပါတယ်သက်ဆိုင်ရာဒေသမှာရှိကြတယ်တဝိုင်းတနိုင်လုပ်ငန်းတို့ဒီတော့စိုက်ပျိုးရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာခုဒီကာလမှာအရေးပေါ်လူနေတဲ့အခါစားကိုတက်နိုင်တဲ့ခုပုံကိုအားနဲ့ကျွန်တော်တို့နဲ့မာမိတ်တွေပေါင်းဆက်ပြီးတော့ဆောင်ရွက်ဖို့ဖြစ်ပါတယ်။တင်ထားတဲ့ဥစ္စာပမာဏကဒေါ်လာ5လိမ့်မကောက်ပါဘူး။သို့တော့ကျွန်တော်တို့ဒီအချိန်ချင်းသွားမှာဖြစ်တဲ့အတွက်မျိုးဒီလူဖွံ့ဖြိုးရေးဘဏ်ဘက်ကနေပြီးတော့ပေါ့နော်ဒေါ်လာ5လိမ့် pilot project တွေစနိုင်ဖို့ဖြည့်နိုင်ဆွေးနွေးနေတဲ့အချိန်တွေမှာပဲဖြစ်ပါတယ်။
ဒ တပိုင်းတိုင်းစိုက်ပျိုးရေးမွေးမြူရေးလုပ်ကိုင်ကြသူတွေကိုသတ်မှတ်ထားတဲ့စီမံစည်းကမ်းတွေနဲ့ဒေသအစုအဖွဲ့တွေကဘလို့ပုံစံဖြန့်ခွဲပြီးထောက်ပံ့ပေးနိုင်မလဲဆိုတဲ့အပိုင်းမှာညှိနှိုင်းမှုတွေလုပ်နေကြောင်းသူကပြောပါတယ်။စီရင်တဲ့စီးပွားရေးကိုတပြိုင်တည်းလှုံ့ဆော်နေရလို့လက်တလုံးမှာတော့ဒေသအလုံးကိုလွှမ်းခြုံနိုင်တဲ့အကူအညီတော့မပေးနိုင်သေးတဲ့အကြောင်း NUG ဘဏ္ဍာရေးဌာနကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းနဲ့ကရင်နီတိုင်းရင်းသားဒေသတွေမှာလက်နက်ကင်ပရိပကတွေကြီးထွားလာခဲ့ပြီးမကြာသေးခင်လတွေကဆလုစစ်ကောင်စီတပ်တွေနယ်မြေလက်လွတ်ဆုံးရှုံးရတာတွေလည်းရှိပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးတွေရောပါလာရာကတော်လှန်ရေးအင်အားစုတွေကအစားထိုးနေရာယူဖို့ကြိုးစားလာတာတွေလည်းရှိနေပေမဲ့နှစ်ဖက်စလုံးကအပြေးအဝထိန်းချုပ်နိုင်တဲ့အခြေအနေတော့မရှိသေးပါဘူးခင်ဗျာ
ချင်းပြည်နယ်နဲ့ကရင်နီဒေသတွေမှာစီစဉ်နေတဲ့ NUG ရဲ့ဖွံ့ဖြိုးရေးအစီအစဉ်အကြောင်းခုကမောင်ဆိုးမင်းပြောပြပေးကြတာပါရန်ကုန်ကပေးပို့တဲ့နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲခုတော့နိုင်ငံတကာသတင်းဆောင်ပါတပုတ်နဲ့ဆက်ချင်ပါတယ်ဒေါ်နယ်ထရန့်ဟာဒီသတင်းပတ်မှာသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးနဲ့ခီးစဉ်တွေပြန်လည်စတင်နေပါပြီအမေရိကန်သမိုင်းမှာပထမဆုံးအနေနဲ့အထင်ကရပါတီကြီးတစ်ရက်ကိုကူစားပြုပြီးအပြစ်ရှိကြောင်းဆုံးဖြတ်ခံထားသူရာဇဝတ်သားတစ်ယောက်အနေနဲ့အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့သူလည်းဖြစ်ပါတယ်သူလက်လေမဲဆွယ်စီယုံရဒေတာတွေကမဲဆန္ဒရှင်တွေအနေနဲ့ဒီလိုဖြစ်ရပေါ်ဘလူများတုံ့ပြန်ကြတယ်လဲဆိုတာနဲ့ပတ်သက်ပြီး viewway သတင်းတော့ Scott Steam သတင်းပို့ပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြထားပါတယ်ခင်ဗျာ
သမရာဟောင်းဒေါ်နယ်ထရန့်ပေါ်သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအချက်အလက်အမှားတွေပြင်ဆင်ပြောင်းလဲပြသတာကြောင့်အမှုပေါင်း34မှုနဲ့အပြစ်ရှိကြောင်း jury အဖွဲ့ကဆုံးဖြတ်ထားပေမဲ့လည်းသူ့ကိုထောက်ခံသူတွေကတော့မပြောင်းမလဲပဲဆက်လက်ထောက်ခံနေကြသေးပါအခုလိုဆုံးဖြတ်ချက်ဟာအမှားယွင်းကြီးဖြစ်ပြီးတော့ Trump အနေနဲ့ဒုတိယသမ္မတသက်တမ်းဆက်တာဝန်ယူသင့်တယ်လို့လဲဆိုပါတယ်
When he was in office for 4 years we
ပထမသက်တမ်း၄နှစ်တုန်းကအခုအချိန်အနေနဲ့လောကကွာခြားပါတယ်စစ်ပွဲလောက်ကိုင်းငွေကြေးဖောက်ပွားတာနဲ့တခြားပြဿနာမျိုးစုံမှာဒါကြောင့်သူအာဏာပြန်ရစေခြင်းပြီးဒီပြဿနာတွေကိုရှင်းစီခြင်းမှာတယ်
ဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်ထရမ့်ကမဟုတ်မမှန်ပြောဆိုနေတာတွေနဲ့ပတ်သက်ပြီးဒါဟာ Republican Party နဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့တချို့ကဆိုပါတယ
် There is nothing until this party
Donald Trump ကိုဒီပါတီကမထုတ်ပယ်သည်ဘာမှအကျိုးရှိလိမ့်မယ်မဟုတ်ပါဘူးကျွန်တော်တို့ကတော့ရွေးကောက်ပွဲပေါ်မှာယုံကြည်ပါတယ်။ဂျူရီအဖွဲ့ဝင်တွေကလည်းကို့အမေရိကန်နိုင်ငံသားတွေဖြစ်တာကြောင့်သူတို့ဆုံးဖြတ်ချက်ကိုယုံကြည်ပါတယ်။အမေရိကန်စံတန်ဘိုးတွေကိုဒီပါတီကတန်ဘိုးမထားသေးရတော့ Republican Party ကိုနောက်တစ်ချိန်မဲပေးမှာမဟုတ်ပါဘူး
။ရာဇဝတ်သားဖြစ်နေတဲ့နောက်မှာ Trump ဟာ Joe Biden ထက်ယုံကြည်စရာပိုကောင်းတယ်လို့ထင်သူတွေလည်းရှိပါတယ်
။ Biden just strikes me as being fake and
he Biden ဟာထင်ရမြင်ရတွေပြောနေသူပါ။သူဘာသာသူသဘောကောင်းတဲ့အဖိုးအိုတယောက်လိုပုံဖော်ပြောဆိုပြီးတော့ဒါဟာလောက်ကျန်ဖန်တီးမှုတတ်တတ်ပါမယုံမသားပြောတာကြောင့်ယုံလဲမယုံပါဘူးထရန့်ကတော့ဒဲရိုးပြောတတ်တာကြောင့်နဝင်မချိုလာပေမဲ့ तू ကပို့ပြီးတော့မှယုံကြည်စရာကောင်းပါတယ
်အချက်လက်အမရီပြင်ဆင်ပြသတာကြောင့်ထရန့်အနေနဲ့အခုလိုအမှုရင်ဆိုင်ရတာဖြစ်ပြီးတော့ကိုပြုသမျှဆိုဂျိုးတွေရင်ဆိုင်ရဖို့တချို့ကမျှော်လင့်ပါတယ်
The way that he speaks about women, the way that he treats
other countries. ယုဒမီရယ်ပတ်သက်ပြီးပြောဆိုထားတာတွေတခြားနိုင်ငံတွေပေါ်သူ့ရဲ့ဆက်ဆံပုံရွှေ့ပြောင်းအခြေချလာသူတယောက်ကိုလက်ထပ်ထားတာတောင်မှဒီလိုအခြေချရွှေ့ပြောင်းလာသူတွေအပေါ်မှာထားတဲ့သူ့ရဲ့သဘောထားပြောလို့ကိုမကုန်ပါဘူး။သူပြုခဲ့တဲ့များသူ့စီအားလုံးပြန်လာပါလိမ့်မယ်
။ဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ကိုထည့်သွင်းစဉ်းစားမှာမဟုတ်ဘူးလို့ပြောသူတွေလည်းရှိပါတယ
်။ I'm still voting for Donald Trump. I think
Donald Trump ကိုပဲမဲပေးမှာပါ။ဒီကိစ္စကြီးတစ်ခုလုံးကရည်စရာကောင်းတယ်ထင်ပါတယ်ကိုယ်နိုင်ငံအတွက်လည်းစိတ်ထဲရှက်မိပါတယ
်ဘယ်ပါတီကိုမဲပေးမလဲဆိုတာမဆုံးဖြတ်ရသေးသူတော်တော်များများနေထိုင်တဲ့ Pennsylvania ပြည်နယ်မှာတော့ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာ Trump ကိုထောက်ခံသူတွေကိုမီးထိုးပေးလိုက်တယ်လို့ဖြစ်မယ်လို့တချို့ကသုံးသပ်ပါတယ
် I think it would be much more effective
American အလုံးရင်းနဲ့ထွက်လာပြီးမဲပေးဖို့နှိုးဆွပေးတယ်လို့ဖြစ်မယ်ထင်ပါတယ်အပြစ်ရှိကြောင်းဆုံးဖြတ်ချက်ဟာလာမယ့်ရွေးကောက်ပွဲမှာလူအများပြားထွက်ပြီးမဲပေးကြဖို့လှုံ့ဆော်တယ်လို့ဖြစ်ဖို့များမယ်ထင်ပါတယ
် Writer Ipsos Louis Stan ရစရင်ပေးထားတဲ့ Republican 90ရာခိုင်နှုန်းလောက်ဟာ Trump ကိုဆက်ပြီးတော့ထောက်ခံနေကြလိမ့်မယ်လို့ဆိုပါတယ်ကျန်တဲ့10ရာခိုင်နှုန်းကတော့ Trump ကိုမဲပေးမှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ
ဒီကနေ့ညအတွက်ရန်ကုန်ကပြပို့တဲ့သတင်းတွေနဲ့နိုင်ငံတကာသတင်းဆောင်မတွေကတော့ဒီလောက်ပါပဲခင်ဗျာ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကို Facebook နဲ့ YouTube တို့မှာပါရုပ်သံနဲ့တွဲဖက်ပြီးည10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတို့ရရှင်များခင်ဗျာ2024ခုနှစ်ဇွန်လ4ရက် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။လိုင်းဒိုမီတာ32 kHz 9309နဲ့9383လိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190 kHz 1505တို့ကနေအတန်ဖမ်းယူနိုင်ပါတယ်အတန်လွင့်စီစဉ်တွေကိုလူထုမိတ်ဆွေရုပ်သံလိုင်းပြင် Facebook နဲ့ YouTube တို့ကနေလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေကိုစတိုက်တင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးပထမဆုံးတင်ဆက်မဲ့အစီအစဉ်ကမြေကြီးဩဇာအစီအစဉ်ပါမြန်မာနိုင်ငံမှာတောင်သူလယ်သမားတွေဟာစိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB ကနေအမရော်ကြီးစိုက်ပျိုးစရိတ်ချင်းငွေတွေရရှိကြပြီမဲ့အကန့်အသတ်တွေရှိနေတာချင်းငွေပမာဏနှေးပါလွန်းတာတွေကြောင့်အများစုဟာနှစ်စဉ်နီးပါးအကျွေးတင်နေကြပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးကုကမောင်ဆွမင်းအပတ်စဉ်တင်ဆက်ပေးနေကြမြေကြီးဩစာအစီအစဉ်မှာကြည့်ရှုကြပါခင်ဗျာ
နိုင်ငံကတောင်သူလယ်သမားတွေဟာနှစ်စဉ်နှစ်တိုင်းစိုက်ပျိုးစရိတ်ချင်းငွေတွေကိုသက်ဆိုင်ရာစိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB ကနေရရှိကြပါတယ်အဲ့ဒီလိုချေးယူရာမှာဒေသအတွက်သီးနှံအမျိုးအစားအလိုက်ကွာခြားမှုတွေရှိပေမဲ့ကန့်သတ်ချက်တွေလုံလောက်မှုမရှိတာတွေမှာတော့တူညီတာတွေ့ရပါတယ်စပားဆိုင်လေယာတွေမှာဆိုရင်တဧကကိုတသိန်းခွဲနှုန်းစေဧကအထိနှမ်းပဲဆိုင်လေယာမြေတွေမှာဆိုရင်လည်းတဧကတသိန်းနှုန်းစေဧကအထိပဲငွေချေးပါတယ်အဲ့ဒီအတွက်စေဧကကျော်ပိုင်ဆိုင်တဲ့သူတွေမှာပိုပြီးတော့အခက်တွေ့ကြရပါတယ်ငွေချေးတဲ့နေရာမှာလည်းအိမ်ပေါင်ရင်အိမ်ဂရန်လက်မှတ်ကိုဘန်မာအပ်ရတယ်လို့မျိုးလေယာမြေလုံးပိုင်ခွင့်ပုံစံခွန်ကိုလည်းစိုက်ပန်မှာအပေါင်အပ်ပြီးမှချေးယူရတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးအရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကြေးရွာအုပ်ချုပ်ရေးမှူးတာဝန်ယူခဲ့တဲ့မကွေးတိုင်းအတွင်းကဥတင်ဆိုးကအခုလိုပြောပါတယ
်။စိုက်ပန်ကတောင်သူတွေအတွက်ကိုတဧကကိုအသိန်းနှုန်းနဲ့ချီတယ်။ဆယ်ဧကတည်းပို့ပြီးတော့မချီဘူး။အဲ့တော့သူ့ရဲ့ချီတာကပုံစံခွင့်ကိုသဘောတင်ရတယ်လို့ပဲ။ပုံစံခွင့်ကိုသူတို့စီကိုအလဲရမြေပုံစံခွင့်လေလဲလုတ်ပိုင်ခွင့် AP မေကျော်ပေါ့နော်။အဲ့လိုချီပေးတယ်။သူချီတဲ့ပုံစံကတောအုပ်စုကိုတောအုပ်စုကိုတရက်နှုန်းနဲ့တပတ်ကို6ရက်လောက်ပဲချီပေးမြို့ပေါ်မှာသွားပြီးတော့စိုက်ပန်ရုံကိုသွားထုတ်ရတယ်။တောင်သူတွေကအဲ့ဒီလိုထုတ်ယူပေးတဲ့အတွက်တောင်သူတွေအတွက်ကဈေးစကားတွေအမတန်ကြီးသွားတာ။အခုဆိုပို့ဆိုတာပေါ့ကားကားတွေနောက်လုံခြုံရေးတွေလည်းစိတ်မချဘူး။နှစ်စင်လိုပဲတောအုပ်စုမဟုတ်တောအုပ်စုပေါ့။ငွေပြောက်ရှာနှစ်စင်လိုကြားရတယ်။ဥပမာပြောပြန်ကပိုင်းနိုင်ပေါ့။လိန်နာတို့၊မြာနာတို့အဲ့လိုမျိုးတွေတွေ့ရတယ်။အဲ့ဒီလိုတောင်သူတွေမြုပ်တက်ထွားတဲ့အတွက်စိုက်ပျိုးချိန်ကြီးတာမျိုးမရတဲ့သူကများတယ်။အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တရက်ကိုတောအုပ်စုနှုတ်သူချီးပင်ပင်ချီးပင်ညာတော်လည်းပဲမြုပ်နယ်တစ်ခုဆိုလို့ရှိရင်အမ50ကျော်60တချို့80ကျော်အဲ့လိုအုပ်စုတွေအများကြီးရှိတာမြုပ်နယ်တစ်ခုမှာအဲ့တော့3လလောက်ချီးလို့နဲ့မပြီးနိုင်မပြီးနိုင်တဲ့အခါကျတော့တောင်သူတွေမှာအချိန်မီအရာမီစိုက်ပျိုးချိန်အမီဝေထုတ်ယူခွင့်မရတာနော်စိုက်ပန်ကချီးတဲ့နေရာမှာတေကကိုတသိန်းလုံးနဲ့ဆယ်ဧကတည်းကိုမချီးတဲ့အတွက်တချို့အများဆုံးရတဲ့လူကဆယ်သိန်းဒီဆယ်သိန်းနဲ့စိုက်ပျိုးစရိတ်ကပေါင်းတူမြတ်တင်စရိတ်ကဒါတွေတောင်သူတွေကဘလို့မှမလုံလောက်ဘူးအဲ့လိုမလုံလောက်တဲ့အခါကျတော့ပတ်သက်ရှိတဲ့လူတွေစီကပုံမှန်ရွာတော်တော့မြို့ရတော်တော့အပေါင်းခံပစ္စည်းတစ်ခုခုထားပြီးတော့မှသူကငွေကြေးကိုထပ်ပြီးတော့အတိုးလုံးကြီးကြီးနဲ့ထပ်ရှာအဲ့လိုထပ်ရှာတဲ့အခါကျတော့တောင်သူတွေကတီးနာပေါ်တဲ့ချိန်မှာကိုစားရမလားမစားရတော့တာပေါ့နော်ရတဲ့ရတဲ့ရတဲ့ပြီးတော့အတိုးလုံးကြီးကြီးနဲ့ပေးရတဲ့အခါကိုမျက်နှာပုံလေးဆုံးရှုံးမှုလေးပို့ပြီးတော့ဖြစ်တာသူကဒီတောင်သူတစ်ခုတည်းနဲ့ရက်တည်တဲ့သူအများစုကတော့ကျွေးတန်တရားလဲတာပေါ့ဟိုရင်းနှီးဖို့အတွက်ဆက်ပြို့ဖို့အတွက်ငွေကိုရှာကြံပြီးတော့စိုက်တယ်တီးနာပေါ်လာရင်ပြန်ပြီးတော့ပေးရတယ်ပြီးသွားရင်ကိုစီမှာဘာမှမချတော့စားဖို့ကိုပဲတီးချငွေရှာတာမျိုးတွေရှိတာအဲ့ဒါတွေကလည်းပဲဒီတီးနာနဲ့တခါနောက်နှစ်တကြိမ်တခါပြန်ပေးမရှိရင်ကျွဲနှွားပေးစားပေါင်းတောင်သူတွေကဒီလိုတွေနဲ့ပဲလင်းနေတယ
်စိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB အနေနဲ့တောင်သူလယ်သမားတွေလက်ထဲကိုစိုက်ပျိုးရာသီမတိုင်မီလေယာလုပ်ငန်းပြင်ဆင်ချိန်မှာအချိန်မီထုတ်ချေခြင်းမရှိတဲ့အတွက်ရိတ်သိမ်းကလည်းအချိန်လောက်မှထုတ်ချေလို့စိုက်ပန်အစရိတ်ပန်လို့တောင်လှောင်ပြောင်ခေါ်ကြပါတယ်အခုအခါမှာတော့ဒေသအတော်များများမှာစိုက်ပန်ငွေချေးယူခွင့်ကနေနှုတ်ထွက်ကြတာတွေအတော်များနေကြပါပြီ အဓိကအချက်ကတော့စိုက်ပန်ကခြေယူရတဲ့ငွေဟာအချိန်တိုတောင်းလွန်းတဲ့အတွက်ပြန်ဆက်ရတဲ့အချိန်မှာအများစုကလက်ထဲငွေအစင်သင့်မရှိကြလို့အဖမ်းဆီးခံရတာတွေလဲရမြေလုံပန်ခွင့်အသိမ်းခံရတာတွေနောက်ဆက်တွဲအကျိုးဆက်တွေအပေါ်ကိုစိုးရိမ်နေကြပါတယ်အထူးသဖြင့်ဆေးအာနာသိမ့်ပြီးနောက်ပိုင်းမှာတောင်သူလယ်သမားတွေဟာစိုက်ပန်ကနေချေးယူရတဲ့အပေါ်မှာသတိကြီးကြီးထားကြရပါတယ်ဒီနှစ်ပိုင်းတွေမှာဆိုရင်တောင်သူလယ်သမားတွေဟာကြေးရွာတွေမှာလုံနိုင်ကိုင်းနိုင်ရှိတဲ့လူငယ်လူရွယ်တွေရှားပါကုန်တာဓာတုဓာတ်မြေဩဇာအပါဝင်အစစလေယာစိုက်ပျိုးရေးစရိတ်တွေအစမတန်ဈေးတက်ကုန်တာစတာတွေကြောင့်မိမိပိုင်လေယာမြေတွေကိုအပြည့်အဝမလုံနိုင်ကြတော့ပါဘူးအခါတိုင်းနှစ်တွေကလည်းအပြည့်အဝမလုံနိုင်ကြပေမဲ့ဒီနှစ်မှာတော့ပိုဆိုးတယ်လို့တောင်သူလယ်သမားတွေကပြောပါတယ်မြေလက်ဒေသမှာအခြေချလှုပ်ရှားခဲ့တဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
အခုကဒီစိုက်ပန်နေဆိုတော့စစ်ကောင်စီလက်အောက်မှာအဆင်မပြေတော့ဘူးပေါ့နော်သူတို့ကတောင်သူတွေကိုစိုက်ရတီရောက်လောက်ကြမှာငွေရှိတယ်သူကချီးပြီးတော့ခဏနေပြန်ဆက်ရတယ်ဘလောက်မှမကြောက်ဘူးအဲ့တော့လောက်လောက်လာလာလည်းမတုံးလို့ရတဲ့ငွေကြီးချီးတာမဟုတ်ဘူးလေဒီအကျွေးရလဲတောင်သူကယူမင်းရဲ့တောင်မှာပဲလက်တလုံးကျွေးဖို့ဖြည့်ရှင်းဖို့နီးလန်းလောက်ပဲဖြစ်မယ်
မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မပါဝင်တဲ့2010ရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဗိုလ်ချုပ်သိန်းစိန်ကနေအရသာသမရဦးသိန်းစိန်အဖြစ်ပြောင်းလဲလိုက်တဲ့အစိုးရလက်ထက်မှာနိုင်ငံတကာနဲ့ဆက်ဆံရေးတွေစတင်ပွင့်လင်းလာခဲ့ပါတယ်အဲ့ဒီနောက်ပိုင်းအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်မှာအစိုးရစိုက်ပန်ခေါ်မြမလေယာစိုက်ပျိုးရေးဘဏ် MADB တခုတည်းတွင်သာမကကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကတောင်သူလယ်သမားတွေအပေါ်ကိုငွေချေးတာလုပ်ငန်းပူးရဲဆောင်ရွက်တာတွေရှိခဲ့ပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းကျေးလက်တောင်သူလယ်သမားမိသားစုတွေလေယာလုံသားမိသားစုတွေအတွေ့အသေးစားချင်းငွေတွေကူညီပေးနေတဲ့ပက်မြန်မာလို့ခေါ်တဲ့ကဘာလုံးဆိုင်ရာအသေးစားချင်းငွေအဖွဲ့ကြီး PGMF ဟာသူချိထားတဲ့ငွေတွေကိုပြန်ပေးစရာမလိုတော့ဘူး။ဘာအလို့မှလည်းဆက်လုပ်စရာမလိုတော့ဘူးဆိုပြီးကြေညာချက်ထုတ်ကာမြန်မာနိုင်ငံကနေအပြည့်အပိုင်ထွက်ခွာသွားခဲ့ပါတယ်။အလားတူကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းတောင်သူလယ်သမားတွေကိုငွေကြေးနဲ့အတတ်ပညာအကူအညီပေးရေးအစီအစဉ်တွေပါရပ်ဆိုင်းခဲ့ရပါတယ်။အဲ့ဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သူလည်းဖြစ်တောင်သူလယ်သမားအရေးဆောင်ရွက်ပေးနေသူတဦးကအခုလိုပြောပါတယ်
။တောင်သူလယ်သမားကိုငွေချီးတဲ့ဟာမှာရှုမြင်ပုံကောက်ယူပုံကလွဲမနေတာရှိတယ်။အဲ့ဒါကဘာလဲဆိုစီးဝါရေးပုံစံလောက်လာတယ်ပေါ့နော်ငွေချိပြီကမှပုံစံခွင်ကိုစိုက်ပန်ကယူသိမ်းတဲ့ပုံစံမျိုးတွေလောက်လာတယ်အရင်တော့မသိဘူးဒီပုံစံခွန်ရဲ့အနှစ်သာရဖြစ်တဲ့ land polarize ပေါ့လက်ဝဲကန်ဆောင်အုံချပိုင်ခွင်အခွင့်အရေးဆိုတဲ့အနှစ်သာရပျောက်သွားတယ်ဒီအစိုးရကအဲ့ဒါကိုသိမ်းယူလိုက်တယ်အဲ့ဒီအခွင့်အရေးကိုပြန်လဲယူသိမ်းလိုက်တယ်ဆိုတဲ့ပုံစံမျိုးပေါက်သွားတယ်အမှားနေတယ်လို့ကျွန်တော်တို့ကပြောချင်တယ်ပေါ့ဗျာနောက်တစ်ချက်ကကြတော့ငွေချိုံတက်တက်နဲ့တောင်ငယ်သမားတွေရဲ့ဘဝကိုမြင့်တင်မှုကြိုးစားတာဟာတောင်သူတွေရဲ့ဘဝကိုနင်မွအောင်လုပ်တာ ਨੇ အတူတူပဲဆိုတာကိုတွေ့ရပါတယ်။တောင်သူတွေရဲ့ဘဝစိုက်ပျိုးရေးဘဝကိုတဲတိုးတက်အောင်ကျွန်တော်တို့ငွေချေးရုံတက်တက်နေတော့ဆောင်ရွက်လို့မရဘူး။ဒီငွေချေးသုံးသပ်ပုံသုံးသပ်နေမှု financial management ပေါ့သူတို့နားလေစကလုံးနေနဲ့ရက်တိုတဲ့နေလေးပြေးဖို့လိုတယ်။စိုက်ပျိုးရေးနေတဲ့ရတဲ့နေစက်ကြီးအားအကူအညီတွေမျိုးစေ့အကူအညီတွေဈေးကွက်ရှာဖွေရေးပေါ့တနည်းနဲ့တနည်းပုံမကောင်းဝင်အစရှိတဲ့နေပေါ့အများကြီးပဲအဲ့လိုအပေါင်းဆောင်ကကူညီမှသာနေတောင်လယ်သမားတွေရဲ့စိုက်ပျိုးရေးဘဝတိုးတက်မယ်
2021ခုနှစ်နှစ်စာပိုင်းစစ်အာဏာသိမ်းပြီးနောက်ပိုင်းဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစိုက်ပန်ကစိုက်ပျိုးစရိတ်ချင်းငွေအမတော်ကြီးပြီးပြန်မဆက်ဘဲစန့်ကျင်ကြဖို့တောင်သူလယ်သမားတွေကိုနှိုးဆော်ခဲ့ပါတယ်အဲ့ဒီလိုလှုပ်ဆောင်ခဲ့တဲ့တောင်သူလယ်သမားတွေကိုစစ်ကောင်စီကလည်းဖမ်းဆီးနှိပ်ကုပ်ပြခဲ့ပါတယ်အဲ့တစ်ဆက်တည်းမှာပဲဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကလည်းမြို့နယ်တချို့ကစိုက်ပန်ရုံးတွေကိုဖောက်ခွဲတိုက်ခိုက်တာတောင်သူလယ်သမားတွေစီကနေအတင်းအကျပ်ချင်းငွေတောင်းရမှာပါဝင်ခဲ့ကြတဲ့ကျေးရွာအုပ်ချုပ်ရေးမှုတွေကိုလှုပ်ကြံပြတာတံပြန်လှုပ်ဆောင်ခဲ့ကြပါတယ်စိုက်ပန်ခေါ်မြမလေယာစိုက်ပျိုးရေးဘဏ် MADB ကိုတောင်သူလယ်သမားတွေကိုငွေကြေးဆိုင်ရာအကူအညီပေးဖို့ဆိုပြီးမြန်မာနိုင်ငံပါလီမန်ဒီမိုကရေစီခေတ်ကလေးကတည်ထောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကတော့နိုင်ငံတော်စိုက်ပျိုးရေးဘဏ်ဆိုတဲ့နာမည်နဲ့ဖြစ်ပါတယ်အဲ့ဒီအချိန်ကဆိုရင်ငွေချေးရုံတစ်ခုတည်းတင်သာမကတောင်သူလယ်သမားအစုအဖွဲ့အလိုက်ကျေးရွာတစ်ခုချင်းအလိုက်လေယာစီမံကိန်းတွေကိုနီးပညာနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ပေးခဲ့ပါတယ်။အဲ့ဒီနောက်စစ်အစိုးရအဆက်ဆက်မှာစိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB လို့အမည်ပြောင်းပြီးလေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနအောက်ကနေဘဏ္ဍာရေးဝန်ကြီးဌာနအောက်ကိုပြောင်းထားလိုက်ပါတယ်ခင်ဗျာ
ဆိုင်ပြိုးစည်းရေးချင်းဝင်တဲ့တောင်သူတွေအခက်တွေ့နေတဲ့အကြောင်းခုခမောင်းစိုးမင်းကမြကြီးဩဇာအစီအစဉ်မှာတင်ဆက်ပေးကြတာပါခုဆက်ပြီးတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်ကိုတင်ပြပေးပါမယ်စစ်အာဏာရှင်စနစ်ကိုလက်နက်ကင်တော်လာနေတဲ့အထက်မှာလူငယ်ဘဝလွတ်လပ်မှုတွေကိုစွန့်ပြီးတော့တိုက်ပွဲဝင်နေကြတဲ့လူငယ်များစွာပါဝင်နေပါတယ်အရင်ကလွတ်လပ်ပေါ်ပါမ တော်ရဲမှာပဲတိဆူဖန်တီးရင်နဲ့ဒေါ်လာရေးအတွက်ရန်ပုံငွေရှာပေးနေတဲ့လူငယ်အကြောင်းကိုယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အစီအစဉ်မှာဟောင်းစာတင်ပြထားပါတယ်ခင်ဗျာ
။နာကျင်စရာအိမ်မဆိုးနဲ့ညရီညရီဟောဒီလူတက်လက်နက်တွေဘယ်သူကကင်ကျင်မလဲစစ်လက်နက်တွေတွင်ပေးပြီးလူတက်ဘယ်သူကပြန်ကျင်မလဲတွင်းကြီးနဲ့တွင်းကြီးရဲ့ရဲဘော်တွေလမ်းမထက်ကောဘယ်သူကရှောက်ချင်မလဲကျွန်တော်ကတော့လမ်းပျောက်ပြီးစိတ်တက်တွေချလွန်းလို့ဆူဆိုင်လမ်းဖောက်ချင်ခဲ့တယ်ရှောက်ချင်ခဲ့
ရဲဘော် clock လို့နာမည်ပေးထားတဲ့တော်လန်ရဲ့လူငယ်သူကတောသွင်းထဲမှာဖန်တီးထားတဲ့သင်းပဲဖြစ်ပါတယ်ဒီလူငယ်ဟာမြန်မာပြည်မှာအာနာမသိခင်ကကုံဆုံဆိုင်မှာအလုပ်လုပ်ရင်းဝါသနာပါတဲ့ rap ချင်းတွေကိုတီဆူဖန်တီးမှုတွေပြုလုပ်နေတဲ့လူငယ်သူလည်းဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအာနာသိမ့်ပြီးနောက်ပိုင်းအစောဆုံးတုတ်ခုပြီးတော့လက်နက်ကင်တပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော်လန်ရဲထက်ကိုဝင်လာတဲ့လူငယ်သူပဲဖြစ်ပါတယ်အခုလက်ရှိရဲဘော် clock ကကရင်ပြည်နယ်ကနေမြန်မာပြည်အထက်ပိုင်းစကိုင်းအထိတွားရောက်ပြီးတော့ဒေသကာကွယ်ရေးတပ်တွေကိုစစ်တင်တန်းပင်းရင်နဲ့သူဝါသနာပါတဲ့သချင်းတွေကိုဖန်တီးရင်နဲ့တော်လန်ရဲအတွက်တတော်တနေရာကနေပါဝင်နေပါတယ်လက်နက်ကင်လန်းစင်နဲ့တဖက်ကဝါသနာရတ်သချင်းတွေနဲ့အတူရှင်သွဲနေထိုင်တဲ့ရဲဘော် clock ရဲ့အကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေမေးမြန်းထားပါတယ
်အာနာမသိငယ်မှာကျွန်တော် convenience store မှာအချိန်ပိုင်းလောက်လုပ်တယ်ပေါ့ပြီးတော့အချင်းနေဆိုတယ်ပေါ့အားရအချိန်ပါလို့အချင်းချင်းတချင်းစု professional တော့မဟုတ်ဘူးဝါသနာရပဲဒီတိုင်းပဲတခါလေကြာလို့ရှိရင်တကယ်ချင်းရှိတဲ့ studio မှာသွားပြီးတော့ audio ဘိုင်းတွေပဲအတန်ဖန်းတယ်ကျွန်တော် audio engineer လေးလုပ်တယ်ပေါ့ကျွန်တော်ကိုယ်တိုင်လည်းဒီလိုထုတ်ချက်ခံရရပါမကြိုက်ဘူးကျွန်တော်ပုံဝင်လင်းနေရလုံးလက်လက်နေရတယ်ကြိုက်ရပြီးတော့ကိုယ်တိုင်လည်းအမှန်တရားမြင်လို့ရပါအောင်ဒီ PDF ဆိုတာထပ်ပေါ်တော့ကျွန်တော်ဒီတော်လန်ချင်းတဲ့စိတ်ကြောင့်ဒီထဲကိုလာရဟိုအစောပိုင်းနဲ့ကျွန်တော်လာတာပေါ့နော်စာရဲတော်လန်နဲ့တပိတ်တုန်းကလည်းကျွန်တော်ကိုယ်တိုင်ဦးဆောင်ပြီးတော့တပိတ်ဖွဲ့ပြီးတော့ကျုံးခဲ့တာလည်းရှိတယ်အဲ့လိုပဲလူကြီးတိုင်းကလောင်းနဲ့မရတော့ကိုယ်ယူကျုံးတော့ကိုယ်လေးလက်နက်ကင်မှာလက်နက်ကင်ပြန်ကျုံးဝရပါတယ်တော်တယ်ကူပြပြလာကြီးကျုံပြီးရောမျိုးပေါ်တွေပဲတက်ပြီးပြန်ချရတယ်အစင်မပြီးတော့တော်တဲ့ပြန်ပြောက်လာတော့အခုလက်ရှိကတော့ကျွန်တော်ကဒီတိုင်ရင်းမာဒီတိုင်းပဲရှေ့တိုင်းရဲဘော်နေတယ်ပဲတောင်ထန်းဆောင်တိုက်ခိုက်ရဲဘော်နေတယ်ပဲအားတဲ့အချိန်မှာကျွန်တော် event တစ်ခုကြီးထုတ်ဖို့လုပ်နေတယ်ဒီငါရက်ကလက်နက်ဆိုတဲ့ event တစ်ချက်ပေါ့နော်တချင်းအဆယ်ဖုတ်ပါမယ်အဲ့ဒါလေးကိုကျွန်တော်အားတဲ့အချိန်မှာအချိန်ယူပြီးတော့ကြိုးစားပြီးလုပ်နေတယ်အခုလိုနားတဲ့အချိန်မှာပေါ့နော်ချင်းပြောမယ်ပေါ့နော်ကျွန်တော်ဘာကြောင့်လှုပ်ရှင်လှုပ်ရှင်ရဲ့ယူရချက်ကဟိုပထမတစ်ခေါက် message event ထုတ်ခဲ့ရတဲ့လိုပဲဗျာပထမတစ်ခါတော့အိမ်တုန်းကကျွန်တော်တို့အိမ်တော့တရောက်ထိုးတူမီခဲ့ပေါ့မနစ်ကပေါ့တနစ်ကြော်ကြော်လောက်ကအဲ့တော့အဲ့ချိန်မှာကျွန်တော်တို့လက်နက်လိုရဲအဲ့တော့အညာဘက်ကိုကျွန်တော်လှူချင်တယ်ကျွန်တော်ကိုယ်တိုင်လည်းအညာမှာသင်တန်းပေးပြီးတော့စုဖွဲ့ပြီးရဲ့အဖွဲ့တွေရှိရဲဗျအဲ့တော့အညာရဲ့အခက်ခဲကိုကိုယ်တိုင်သိတယ်မြေပြင်ဆင်းခဲ့တော့အဲ့တော့အညာအဖွဲ့တွေကိုကျွန်တော်တလက်တိုင်တန်ကြီးကြီးစံတနက်တလက်မရရင်တော့ကြီးစံတရောင်းနှစ်တောက်ပေးနိုင်ရတယ်ဆိုတဲ့အတွေ့နဲ့ကျွန်တော်မစိတ်အိမ်ပန်ထုတ်ပြီးတော့ရတဲ့လောက်ဖြန့်ဝေပေးခဲ့တယ်အခုလည်းအဲ့လိုပဲရည်ရွယ်ချင်တယ်အခုလိုအချိန်မှာကျတော့ကျွန်တော်တို့ကလက်နက်တွေပြည့်စုံပြီးပြေဆုံးတော့လောက်ဖြစ်နေပြီပေါ့အရင်ကတော့မပြေဆုံးဒါပေမဲ့ကင်းဒီမှာအခုကျွန်တော်တို့နေခဲ့တဲ့နေရာတွေမှာစစ်ချောင်းတွေရမ်းများနေတယ်စစ်ချောင်းတွေခက်ခဲတွေများရှိတယ်ပြီးတော့ရှေ့တိုင်းရဲဘော်တွေပူပေးနေတယ်မတ်တစ်တင်းတွေဟာဆေးဝါးတွေလိုအပ်နေတယ်အခိုက်အတန့်တွေရှိတယ်အဲ့ဒါတွေကိုကျွန်တော်ကကြည့်ပြီးတော့ကျွန်တော်ရဲ့အေဗန်နဲ့အဲ့ဒီဟာလေးတွေကျွန်တော်ကူညီခြင်းနဲ့အဲ့အတွက်ကြောင့်ကျွန်တော်ဒီလိုလှုပ်ဖြစ်တာပေါ့နော်လှုပ်ခြင်းနဲ့ပြီးတော့နောက်တစ်ခုတချင်းနေဒီတော့ထဲမှာဘလို studio ဆိုတာပေါ့နော်အဲ့ studio မဟုတ်ဘူးဖုန်းတစ်လုံးနဲ့လှုပ်တယ်ဖုန်းထဲမှာကျွန်တော် update ရှိတယ်အဲ့ဒါလေးနဲ့ကျွန်တော်အကုန်လုံးကိုယ့်အကူရေးဆိုချိန်ကြီးဒီဖန်းပါဗျာအကုန်လုံးကိုယ့်အကူတစ်ခေါက်နဲ့လုပ်တယ် Messenger Master Master ရင်းရောမပါဘူးเนาะရိုးရိုးဘယ်လိုခေါ်မလဲဟို box ဖြစ်တော့ပဲဗောနားထောင်လို့ကောင်းမယ်ထင်လောက်တဲ့အထိပဲအဲ့လောက်အထိပဲချိန်လို့ရတာဗောဖုန်းတစ်လုံးနဲ့လည်းအလုပ်လုပ်တာဆိုတော့เนาะအကုန်လုံးဖုန်းတစ်လုံးနဲ့ပဲလုပ်တယ်အဲ့လောက်ပါပဲအားတဲ့အချိန်လေးမှာဟိုအချိန်လုပြီးတော့လောက်ရတဲ့ခိုက်တာအဲ့လိုတွေဂျုံကအရန်တော့ထောက်တယ်ကိုယ့်အကူဗျာအဲ့လိုဒါပေမဲ့ဇွဲမလျှောက်ဘူးလုပ်လို့တယ်ပြီးလို့ရှိရင်နောက်တစ်ခုအတန်သွင်းတဲ့အချိန်လူပေါင်းလုံးနေတဲ့နေရာဆိုတော့ဗျာအတန်နေစုရဗျာပြီးတော့ကိုဆိုးတာမိုက်ကဆွဲရရင်ပြင်းတော့တခါကျရင်အိမ်သားလေးတွေပိုင်းသွားလိုက်တယ်တခါကျဟိုးတောင်ပေါ်တွေပိုင်းတက်ပြီးတော့သွင်းတာတွေပါရှိတယ်ဒီချင်းနေစေပုံထဲမှာအကောင်လုံးကြီးပါပိုးဆိုးပတ်ဆက်တွေသွင်းလာတာဟိုဘက်တောထဲမှာသွင်းလာအိမ်သားတွေထဲမှာသွင်းလာတခါကျရင်ရွာထဲကအချို့တိုက်အိမ်တွေပိုင်းမှာအခုညတောင်းပြီးသွင်းတာတွေပါရှိတယ်အဲ့လိုပဲပေါ့နော်မျိုးစုံခက်ခဲခဲ့တယ်ပေါ့ဒီလုံးနေလဲတချို့ကတော့တီးထားတာရှိတယ်ငွေချင်းတွေတီးပြီးတချို့ကကြတော့ထောင်းနောက်ပြီးသွင်းထားတယ်အများသောတော့ထောင်းနောက်ပြီးပေါ့နော်အဲ့လိုမျိုးတုံးထားတယ်အ အဲ့ဒါကမနစ်ကမိုးရင်းမှာတော့တကယ်တောင်ချိုင်းပွဲတစ်ပွဲမှာတကယ်ကြုံခဲ့ရတဲ့အဖြစ်အပျက်လေးကိုခြာရေးထားတာပေါ့အဲ့ဒါအဲ့မပြောတော့ရဆွဲများလို့ပြီးတာအဲ့ဒါအကောက်မှလည်းတင်ထားဘူးသေးတယ်အဲ့ဒါအခုအေမန်ထဲမှာပြန်သုံးမယ်ကျွန်တော်အားလေးကိုအားရဆုံးသချင်းလေးပေါ့ပြီးတော့ကိုကိုတိုင်ကြုံခဲ့ရလေးကိုစာသားဖြစ်ရေးချတာဆိုတော့ဟိုတီလုံးလေးတွေနဲ့ပြန်ပြီးချိန်ညှိလိုက်တဲ့အခါမှာပြန်တက်ဘယ်လိုခေါ်မလဲဒီတော်လိုင်းလေးထဲမှာဒီစာသားတွေကအနှစ်တွေပေါ့နော်ကျွန်တော်တို့တော့ဒါအခြားလူတော်တော်မသိဘူးကျွန်တော်တို့တော့ကဒါခံစားချက်ထက်ဗျာကျွန်တော်တို့ကြုံခဲ့ရတယ်ခြာရတဲ့အတွက်ဒါရင်နားထောင်နေကျွန်တော်မှမျက်ရည်ပေါ်နေရတယ်အဲ့ဒီခိုက်တက်နေရှိစိတ်ထဲမှာပေါ်လာတာပေါ့နော်ဘယ်လိုပဲဖြစ်ဒါကျွန်တော်တို့ကတော်လိုင်းလုံနေကြတယ်လက်နက်ကင်ပြီးတိုက်နေကြတယ်အထောက်ပို့လည်းမဟုတ်ဘူးဆိုတော့ဟိုလိုလူခေါမလဲဟိုဦးဆောင်နေပိုင်းနေလည်းမဟုတ်ဘူးကျွန်တော်တို့ခြေတန်းပဒေနေမိမှာကျွန်တော်တို့ကထိုက်တိုက်မျိုးနှချင်းဆိုင်ကျုံနေတယ်ခြေတန်းရဲပေါ်နေဆိုတော့ပေါ့နော်ရဲပေါ်နေဆိုတော့အချိန်မျိုးတေဝါနိုင်တယ်ဗျာတေဝါတဲ့တေဝါကနေအခိုက်တက်နေလည်းအများကြီးကြုံဘူးလေစကားထဲမှာလို့ဘုံကနေကြိုက်လူကလွန်းထွက်သွားနေပါလေရှိခဲ့ဘူးလေဒါမသေးခဲ့ဘူးကွတော့ဒါကိုယ့်ရဲ့ကံကြမ္မာတစ်ခုပဲပြောရမှာဒီလိုပဲပေါ့အဲ့လိုတွေကြုံနေအဲ့တော့ဟိုအဲ့လိုတွေဖြစ်ပါများလာတော့ကျွန်တော်ကစဉ်းစားတာကျွန်တော်လည်းသိနေတာပဲကြာဆုံးရတဲ့ရဲဘော်တွေအများကြီးကျွန်တော်လည်းမသေးကြဘူးမနေ့ပြန်ဆိုတာမနေ့ပြန်မဟုတ်ခုလည်းမသေးကြဘူးဗျာအဲ့တော့ဟိုဒီရှိရုံတော့ခိုက်တက်မှာကျွန်တော်ဘာကြီးလုံပေးနိုင်လဲကျွန်တော်အစွမ်းစားဘာကြီးရှိလဲကိုပြန်သုံးတက်ပြီးတော့ကိုလုံနိုင်တာအောင်ကိုရအောင်လုပ်မယ်အခုလဲကိုလုံနိုင်တယ်ကိုဝါသနာပါတဲ့အရာနဲ့လုံနိုင်တာလေး ਨੇ ပြီးတော့ဖြစ်ပေါ်လာမဲ့ဟာလေးပေါင်းပြီးတော့ကျွန်တော်ခံစားပြီးရေးလိုက်တာပေါ့နော်ခံစားရဲဆိုတော့ဟိုအတွေ့အကြုံနေနဲ့လက်တွေ့ကိုရေးချလိုက်တာပေါ့နော်အဲ့လိုမျို
းအမှုပညာတစ်ဖက်နဲ့လက်နက်ကင်တိုက်ပွဲဝင်နေတဲ့ရဲဘော် Glock ရဲ့စိတ်ဝင်စားစရာအကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
တော်လိုင်းကြီးလှုပ်ရင် rap ချင်းတွေဖန်တီးနေ rap ချင်းတွေဖန်တီးပေးနေတဲ့ရဲဘော် Glock အကြောင်းဟောင်းစာတင်ဆက်ပေးကြတာပါအခုတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုအလှည့်ပေးရအောင်ပါ American သမ္မတဟောင်း Donald Trump ဟာသူ့ရဲ့စီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်အမှားတွေလင်ညာပြသခဲ့တာကြောင့်နောက်လာမှာထောင်နိုင်ရင်ဆိုင်ရနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အတွက်ရည်တည်ပေးနိုင်မဲ့သူတွေရဲ့အလားအလာနဲ့ပတ်သက်ပြီးတနင်္ဂနွေနေ့ကသုံးသပ်ပြောဆိုပါတယ် Judy အဖွဲ့က Trump မှာအပြစ်ရှိကြောင်းစွန့်ပြတ်ချက်ချလိုက်ပြီးတဲ့နောက်ထရန့်ထောက်ခံသူရောသမ္မတဂျိုးဘိုင်ဒန်ထောက်ခံသူတွေဟာဒီချက်ကိုစုပ်ကံပြီးတော့ဘယ်သူကမှားတယ်မှန်တယ်ဆိုတာကိုစီယုံပြောဆိုနေကြတာပါဒါပေမဲ့လည်းလာမယ့်သမ္မတရွေးကောက်ပွဲမှာဘယ်သမ္မတကိုယ်စားလှယ်လောင်းကိုမဲပေးမလဲဆိုတာမဆုံးဖြတ်နိုင်ဖြစ်နေသေးသူတွေကိုတော့စီယုံဖို့လွယ်ကူပါမလား VW သတင်းတော့ Veronica Vedrat Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးပါလိမ့်မယ်
အမေရိကန်သမိုင်းမှာပထမဆုံးအနေနဲ့သမ္မတဟောင်းတယောက်ကိုရာဇဝတ်မှုနဲ့အပြစ်ရှိကြောင်းဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပေမဲ့ Trump ပေါ်ထောက်ခံမှုကတော့ရော့ကြမသွားဘူးလို့သူ့ရဲ့ရှေ့နေတဲ့သူကအခုလိုပြောပါတယ်
The Trump campaign obviously
Trump may say CEO in a phwet ni ne san chain tin yan bon ngwe ri ya kae ba de Trump a pye shi chang song phyet chat cha bi 24 nai in twin ma be tu ko thauk khan tu a te taung ne chi ye lu dai ngwe ri ko le lak khan ya kae ba de a khu song phyet chat ko American ni blo shu myin ja da le so da ko ဒီဖြစ်ရက်ကတက်တည်ပြတယ်လို့ထင်ပါတယ်။အယူခံတင်တဲ့အခါလက်ခံဖို့လည်းအများကြီးမျှော်လင့်ပါတယ်
။ Trump ရဲ့လုပ်ငန်းဆိုင်ရာအချက်လက်အမှားတွေဟာသူ့အနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲရလဒ်အပေါ်တစုံတရာလွှမ်းမိုးခဲ့တယ်လို့အစိုးရရှေ့နေတွေကတရားခွင်မှာရှောက်လဲပါတယ်။အခုအခါမှာတော့ jury အဖွဲ့က Trump ပေါ်အပြစ်ရှိကြောင်းဆုံးဖြတ်ထားတာကြောင့်နိုင်ငံရေးအရာအလေးတာလာနိုင်ဖို့အလားအလာရှိပါလား။
What's going to resonate with communities as a whole
ကျွန်တော်တို့အနာဂတ်အတွက်အလေးထားစဉ်းစားတဲ့လက်ရှိသမ္မတဘိုင်ဒန်လိုပုံကိုမျိုးကိုပဲအားလုံးကရွေးချယ်ကြမှာပါ
ဇွန်လ17ရက်နေ့မှာထောင်ဒဏ်ချမှတ်ခံရမလားဒါမှမဟုတ်နေအိမ်အကျဉ်းချုပ်ကျနိုင်ခြင်းရှိတဲ့အနေအထားအောက်မှာသူ့ကိုထောက်ခံသူတွေအနေနဲ့ဘယ်လိုတုံ့ပြန်လာနိုင်ပါမလဲ
I don't know that the public would stand
လူတွေကလက်မခံကြောင်းထုတ်ဖော်ပြမလားဆိုတာကိုတော့မသိပါဘူးတရားပေါ်မပြောနိုင်ပါဘူးတခုခုပြောင်းလဲသွားအောင်လုပ်နိုင်မှုကခက်ခဲလိမ့်မယ်ထင်ပါတယ
်ဘိုင်ဒန်မဲဆွယ်စည်းရုံးရေးအဖွဲ့ကတော့ရုပ်မြင်သံကြားမှာထရန့်ဖြေကြားနေတဲ့ပုံနဲ့အတူအပြစ်ရှိကြောင်းဆုံးဖြတ်ခံထားရတဲ့ရာဇဝတ်သားထရန့်ကသူသာနေအကျေကျုပ်ကြမယ်ဆိုရင်အကြမ်းဖက်မှုတွေရှိလာနိုင်ကြောင်းပြောဆိုရဆိုတဲ့စာသားကို X လူမှုကွန်ရက်မှာတင်ထားပါတယ်သမ္မတဂျိုးဘိုင်ဒန်ဟာဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးဆိုတဲ့ရည်တည်ချက်ကိုဆက်လက်ဆွဲကင်ထားပြီး Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြင်းရှိတဲ့ Trump ရဲ့ဇယိုက်နဲ့ပတ်သက်ပြီးခုအခါဥတည်ထားဖိပြောလာနိုင်တယ်လို့တချို့ကသုံးသပ်ပါတယ
် His desire to
ဝီဂျီအိုးစာအရှိန်အဝါသုံးပြီးတော့အပြစ်လွတ်အောင်လက်တလုံးကြားလိန်လေရှောင်တင်းခြင်းနဲ့စိတ်နဲ့ပတ်သက်ပြီးတော့ပိုအလေးထားပြောလာနိုင်ပါတယ
်ထရန့်မဲဆွယ်စည်းရုံးရေးအဖွဲ့ကတော့ရလာတဲ့အခွင့်အရေးတိုင်းကိုအသုံးချနိုင်အောင်ကြိုးစားနိုင်တယ်လို့သုံးသပ်ကြပါတယ်
maybe suburban women who might be a little bit on the fence about what to do with it.
Mama, but do me pay ya ma ma song phyet nai de de a myo thami wi a ni ne a pye shi chang song phyet chin ne patet pi lo saung chi kwin pi bu lo lu ba de.
Tamara Kuzle law 2 u ha ku kha ma la me zone 28 ma chin pa me prathama a chain saka sit tho bwe ma tai kin a chain do twin badu ko me pe ma le so ra song phyet che ma cha de du ri ko set pi lo me swe si yong ni ja ba de khmyar.
သမ္မတဟောင်းဒေါ်နယ်ထရန့်အမှုတရားရုံးဆုံးဖြတ်ချက်နဲ့အမေရိကန်ရွေးကောက်ပွဲအလားအလာအကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်မှာကိုအောင်အောင်တင်ဆက်ပေးကြတော့ပါအခုတော့ကဘာတလွားခီးသွွားအစီအစဉ်အလဲရောက်ပါပြီအာမေးနီးယားနိုင်ငံကဒီလီဂျန်တောင်ပေါ်မြို့လေးမှာကဘာကျော်ဟောလိဝုဒ်ရုပ်ရှင်ဇာတ်ကားကြီးတွေထဲမှာပါတဲ့အိမ်ပုလေးတွေလိုမျိုးဟိုတယ်ခန်းတွေရှိပါတယ်ကဘာလက်ခီးသွွားတွေကိုဆွဲဆောင်နိုင်အောင်ထူးထူးခြားခြားလုပ်ထားတဲ့အဲ့ဒီဟိုတယ်ခန်းလေးတွေရှိရာကိုမဆုမြတ်မောင်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ခင်ဗျာ
အာမေးနီးယားနိုင်ငံမှာတနှစ်ပတ်လုံးသွားလည်လို့ကောင်းတယ်လို့ပြောကြတဲ့မျိုးလေးတစ်မျိုးကတော့နိုင်ငံမြောက်ပိုင်းမှာရှိတဲ့ဒီလီဂျန်မျိုးလေးဖြစ်ပါတယ်။ရေမျက်နှာပြင်အထက်ပေ9000လောက်မှာရှိတဲ့တောင်ကြားဒေသမျိုးလေးတစ်ခုဖြစ်ပါတယ်။တောင်တန်းတွေပတ်လည်ကြားကဒီလီဂျန်မျိုးလေးစီကိုနှွေရသည့်ကာလသွားလည်ရင်ခြေချင်းတောင်တက်တောထောင်တဲ့စတဲ့ချတဲခိုကမ်ပိန်းခရီးထွက်ပြီးတော့တဘာဝနဲ့နိနိကကထိတွေ့နိုင်တယ်လို့စောင်းတွဲမှာဆိုရင်လဲနှင်းတွေဖုံးနေတဲ့တောင်တွေကြားကတဘာဝအလှတွေကိုခံစားနိုင်ကြပါတယ်။ရှေဟောင်းသမိုင်းလက်မှုပစ္စည်းနဲ့တဘာဝအလှတွေကြောင့်အပန်းဖြေခီးအတွက်နာမည်ကျော်တဲ့မြို့လေးမှာထူးထူးခြားခြားပုံစံတဲခိုကန်းလေးတွေရှိတာကြောင့်လဲကဘာလက်ခီးတွေတွေလာနေကြပါတယ် Lord of the Rings ရုပ်ရှင်ဇာတ်လမ်းတွဲတွေထဲမှာပါတဲ့ဒါနာယီလူသားလေးတွေအကြောင်းရိုက်ကူးထားတဲ့ The Hobbit ဆိုတဲ့ရုပ်ရှင်ဇာတ်လမ်းတွဲတွေကအိမ်ပုလေးတွေပုံစံတဲခိုကန်းတွေဖြစ်ပါတယ် Diligent မြို့မှာ Cozy House ဆိုတဲ့ Hotel ပိုင်ရှင်ညီကိုနှစ်ယောက်က The Hobbit ရုပ်ရှင်ကြည့်ရင်းနဲ့သူတို့ဟိုတယ်မှာအခုလိုမျိုးအိမ်ပုဟိုတယ်ခန်းလေးတွေဖန်တီးဖို့စိတ်ကူးရခဲ့ကြတာဖြစ်ပါတယ်
။ Gavapala Arachatsa van Jamana ger film de to meng o film match nakatetsink
ရုပ်ရှင်ကြည့်နေရင်ကနေပြီးတော့ကျွန်တော်အကြံရခဲ့တာဖြစ်ပါတယ်။ရုပ်ရှင်ထဲမှာထူးထူးခြားခြားဖြစ်နေတဲ့အိမ်လေးတွေကိုတွေ့ပြီးတော့အဲ့ဒီလိုဘာနဲ့မှမတူတဲ့တက်ခိုခန်းပုံစံမျိုးစောက်ရင်ခီးသွားဧည့်သည်တွေကိုဆွတ်ဆောင်နိုင်မှာပဲလို့ကျွန်တော်တို့စိတ်ကူးရခဲ့တာပါ။
ဒီဇိုင်းပညာရှင် Edgar ကသူတို့ဟိုတယ်မှာအခုလိုအိမ်ပုလေးတွေထပ်ဆောင်ပြီးတော့ Hobbit Village လို့ဖန်တီးခဲ့တာဖြစ်ပါတယ်။အိမ်ပုပုလေးတွေသာမကအထဲမှာအလှဆင်ထည့်ထားတဲ့ပစ္စည်းတွေပရိဘောဂတွေအားလုံးကိုသူတို့ညီအကိုစိတ်ကူးနဲ့ဒီဇိုင်းဆွဲပြီးတော့မြို့ကလက်မှုပညာရှင်တွေကစောက်လုပ်ခဲ့ကြတာဖြစ်ပါတယ်။လက်မှုလက်ရာနာမည်ကျော်တဲ့ Diligent မြို့ကတစ်သားလက်ရာတွေကိုအိမ်ပုဟိုတယ်ခန်းလေးတွေထဲမှာမြင်တွေ့ရနိုင်ပါတယ်။သူတို့ဟိုတယ်အခန်းတိုင်းမှာနှစ်ခုဆင်တူမရှိနိုင်တဲ့လက်မှုလက်ရာတွေနဲ့အနုစိတ်အသေးစိတ်ဂရုတစိုက်ဖန်တီးထားတာကဧည့်သည်တွေအတွက်ဆွဲဆောင်မှုတွေဖြစ်တယ်လို့ပြောပါတယ်။
Monsol Gara Pala etaritser bats ida kanum ambosh nakhagitsa design het hamag
Yoshin ga ni ajan ya ga da mhan mi me a lo asa song jnaru sit gu design ni phit par de a the ma the tha de pre boga ri ga asa a lo ngu jnaru ko dai phan di lout tha da ba
Armenia naingan ga apan phie khyi thwat sia myo le de myo phit de diligent taung paw myo le ha khyi de ala mya de myo phit da mho hotel tae kho gan ri le mne hla ba bu da cha la yauk tae kho thuri atwe thu cha de atwe ajou ne အမှတ်တရဖြစ်စရာတွေကိုပေးနိုင်ဖို့အရေးကြီးတယ်လို့ Cozy House Hotel ကယုံကြည်ထားပါတယ်
။ Diligent-ում ဘာဝကနေရှာတဲ့မှတ်စာချက်ရှိနေမှာနောက်တစ်ခါတော့
Diligent မြို့မှာတဲခိုကဲလုပ်ငန်းတွေများတော့သူများတဲ့တာနေမှာဖြစ်မှာပါ။အထူးသဖြင့်2019ခုနှစ်နောက်ပိုင်းကလေးကကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်အောင်ဖန်တီးဖို့လိုတယ်ဆိုတာကျွန်တော်တို့သဘောပေါက်ခဲ့တာပါ။တမယိုးကြောင့်မဟုတ်တဲ့ style တင်နဲ့ထူးထူးခြားခြားဖန်တီးဆွဲဆောင်ရဖို့လိုအပ်ပါတယ်။
ဟိုတယ်ကြီးတွေမှာတဲခိုရတဲ့အတွေ့အကြုံမျိုးမရပါပဲ။ငိမ့်ငိမ့်ချမ်းချမ်းနဲ့နားနေနိုင်မဲ့နေရာမျိုးမို့ဒီနေရာကိုတကူးတကလာတဲ့ကြတဲ့ဧည့်သည်တွေလည်းမနှဲလှပါဘူး
။ We for naming change kuzum concrete for Uranus line
ဘယ်မှာတဲရင်ကောင်းမလဲဆိုပြီးကျမတို့ရွေးကြတော့ထူးထူးခြားခြားဖြစ်နေတဲ့နေရာမျိုးမှာတဲရအောင်လိုက်ရှာဖြစ်ပါတယ်။ဒီလုံးချင်းအင်္ဂလိပ်တွေကိုတွေ့တော့စိတ်ဝင်စားလို့ဆက်သွယ်မေးကြည့်တဲ့အခါမှာလည်းကျမတို့လိုချင်တဲ့အတိုင်းအေးအေးဆေးဆေးရှိပါတယ်။တခြားဟိုတယ်တွေလိုရွေးချယ်စရာတွေကလည်းတိတ်ပြီးတော့မများလာတာမို့ဒီမှာပဲတဲမယ်ဆိုပြီးတော့တဲဖြစ်သွားတာပါ
။စာရေးဆရာ JRR Tolkien ရဲ့ The Lord of the Rings စာအုပ်တွေရုပ်ရှင်တွေကိုဖတ်ဖူးကြည့်ဘူးသူတွေကတော့ဒီမှာတဲခိုခြင်းလို့ကိုတကူးကလာပြီးတော့တဲကြတာဖြစ်ပါတယ
်။ Short Martic Imanalo Vorhans Diligentum က
တော်များများ Diligent မြို့မှာဒီလိုနေရာရှိတယ်ဆိုတာသိနေကြပါပြီ။တချို့ဆိုဒီမှာတဲကြလို့အာမေးနီးယားကိုလာလေတာမျိုးတောင်ရှိပါတယ်။များသောအားဖြင့်က JRR Tolkien ရဲ့ The Lord of the Rings ရုပ်ရှင်တို့စာအုပ်တို့ပရိသတ်တွေဖြစ်ကြပါတယ
်။သူတို့လိုတကူတကလာတဲခိုသူတွေမနေတော့ဘူးလို့ဟိုတယ်တာဝန်ရှိသူတွေကလည်းပြောပါတယ်။
I was looking for unique places to stay in Armenia and this came up as like one of the number one
Armenia မှာတခြားနေမတူတဲ့နေရာမျိုးတဲဖို့လိုက်ရှာတော့ဒီနေရာကနံပါတ်1တဲခိုတင်တဲ့နေရာဆိုပြီးတွေ့တာပါကျမတို့က Lord of the Rings စာအုပ်တွေလည်းဖတ်ဖူးထားတယ်ဆိုတော့လူပူလေးတွေနေတဲ့အိမ်လေးတွေဆိုတာနဲ့အရန်စိတ်လို့ရှာပြီးတော့တဲစင်တယ်ဆိုပြီးဖြစ်ကြတော့တာပဲလေကျမတို့အုပ်စုမှာကလေးက9ယောက်တောင်ပါတယ်ဆိုတော့သူတို့ကဒီအိမ်ပုလေးတွေမှာတဲရတာတိတ်ဆိတ်လို့ရှာပျော်နေကြပါတယ်
။ရုပ်ရှင်တွေကဒါနာယီလူသားလေးတွေနေကြတဲ့အိမ်လေးတွေလိုမျိုးဟိုတယ်ခန်းတွေကိုစောက်ထားတာဖြစ်ပေမဲ့နွေနွေထွေးထွေးအိမ်ခန်းလေးမှာနေရတယ်လို့ဖြစ်နေအောင်ပြင်ဆင်ထားတာကိုဧည့်သည်တွေကသဘောကျကြပါတယ်။အထူးသဖြင့်စောင်းရာသီနှင်းတွေကြားမှာမြင်ရတဲ့ Hobbit ကျွာလေးကဝိထုရဲမှာပုံဖော်ရေးထားတဲ့အတိုင်းတိတ်ကိုစိတ်ကူးရင်ဆန်ဆန်လှနေတာမဟုတ်လာယာကျိုးနဲ့တယ်လို့ဧည့်သည်တွေကလည်းပြောပါတယ
် All the pictures of the place was very green you know because the pictures they've taken everything is in summer
and ပြထားတဲ့ပုံတွေကနွေရာသီမှာရိုက်ထားတာဆိုတော့အားလုံးကစိတ်ဆူနေပါတယ်စောင်းရာသီဆိုရင်လည်းဒီလိုတတရရလှပမလားဆိုပြီးတွေးဖြစ်ပါသေးတယ်ဒါပေမဲ့အခုလိုလင်းတွေဖုံးနေတာမြင်ရတော့လဲစောင်းရာသီလာဖို့ရွေးချယ်တာတိတ်မှန်တယ်လို့ထင်ပါတယ်အားလုံးကရုပ်ရှင်တွေစာအုပ်တွေတဲကအတိုင်းအိမ်မက်ဆဆတိတ်ကိုလှနေပါတယ
်အာမေးနီးယားနိုင်ငံယာရာဗယ်မြို့တော်ကနေကားနဲ့တနားရီဝဲကျော်သွားရင်ရောက်တဲ့မြောက်ပိုင်းတောင်ပေါ်မြို့လေးဖြစ်တဲ့ဒီလီဂျင်မြို့လေးဟာတဘာဝအလှကိုခံစားခြင်းတွေအတွက်သွားလဲစရာမြို့ကလေးတစ်ခုဖြစ်ပါတယ်အဲဒီကိုသွားနေကြသူတွေအနေနဲ့သူများနဲ့မတူတဲ့အတွေ့အကြုံလိုချင်ကြရင်တော့ Cozy House Hotel ရဲ့ Hobbit Village ကအိမ်ဘူးဟိုတယ်ခန်းလေးတွေထဲမှာတဲခိုပြီးတော့ဒီမျိုးရဲ့ထူးခြားမှုတွေကိုခံစားနိုင်ကြမှာဖြစ်ပါရဲ့ရှင်ကျွန်မစုမြတ်မော်ပ
ါ Lord of the Ring ရရှင်တဲ့ကအိမ်ဘူးလေးတွေအကြောင်းမစုမြတ်မော်တင်ပြသွားတော့ပါဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ bombies@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်း message ကနေပြီးတော့စာရေးသားပေးပို့နိုင်ပါတယ်အင်္ဂါညအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့လို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမက်ခင်လေးတလက်ပြောပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းမြောက်ဒေသမှာတိုက်ပွဲတွေခေတ္တရန်နာရေးလူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ရေးနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တချို့ကိုလွှတ်ပေးရေးစတဲ့အဆိုပြုချက်တွေပါတဲ့ယာယီအပြစ်ခက်ရဲစဲရေးသဘောတူညီချက်ဟာဒီကနေ့အထိမတိကျမြေယာမှုတွေရှိနေပါတယ်။ဟာမတ်စ်တွေဘက်ကလည်းဒီအဆိုပြုချက်ကိုတုံ့ပြန်ခြင်းမရှိသေးသလိုအမေရိကန်ဘက်ကလည်းသဘောတူညီချက်ကိုလက်ခံအကောင့်ထဲဖော်နိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုတွေရဖို့ကြိုးပမ်းနေပါတယ်။အမေရိကန်ဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုသမ္မတဂျိုးဘိုင်ဒန်ကလူသိရှင်ကြားတင်ပြခဲ့ပေမဲ့ဒီအဆိုပြုချက်ဟာအစ္စရေးဘက်ကအဆိုပြုချက်တွေဖြစ်တယ်လို့အမေရိကန်ကတာဝန်ရှိသူတွေကတနင်္လာနေ့ကထပ်လောင်းပြောထားပါတယ်။မြန်မာနိုင်ငံကြီးလက်ဒေသနဲ့ဝင်ငွေနဲ့မိသားစုတွေအတွက်အသေးစားချင်းငွေလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရင်းဆိုင်လာရတဲ့အကန့်အသတ်တွေကိုကူညီဖြည့်ရှင်းနိုင်ရေးစမ်းစစ်ချက်အစဉ်ခံစားတစ်စောင်ကိုကမ္ဘာ့ဘဏ်ကမနေ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့၄နှစ်စီးပွားရေးနဲ့နိုင်ငံရေးရိုက်ခတ်မှုတွေကြောင့်ကြံ့ကြံ့ခံရပ်တည်ခဲ့ပေမယ့်ချင်းငွေပြန်မဆက်နိုင်တော့တာတွေများလာတဲ့အတွက်ကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုတွေမဖြစ်ခင်ကအခြေအနေမျိုးငွေချေးသူတွေကိုထောက်ပံ့ပေးနိုင်မှုအခက်အခဲတွေရှိလာတာကိုအစဉ်ခံစားမှာထောက်ပြပေးထားပါတယ်။မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးနိုင်ငံသားငွေဈေးနဲ့ရွှေဈေးတွေဟာစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့အတွက်ရွှေနဲ့ဒေါ်လာတရမွန်ရောင်းဝယ်သူထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်စုစုပေါင်းအနည်းဆုံး35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းဖမ်းဆီးစစ်ဆေးနေတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စီးပွားရေးကမောက်ကမဖြစ်တာဟာနိုင်ငံအတွင်းမှာဈေးကစားမှုတွေကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြထားသလိုပြင်ပမှာလည်းလက်တွေ့အရောင်းဝယ်တကယ်မဖြစ်တဲ့ရွှေစင်းနှုံတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးစစ်ကောင်စီကပြောထားပါတယ်။ဖမ်းဆီးအရေးယူခံရသူတွေကိုစစ်ကောင်စီကသတင်းစာမှာဓာတ်ပုံတွေနဲ့တကွဖော်ပြနေချိန်မှာပဲပြည်တွင်းမှာရှိတဲ့ရွှေဆိုင်ပိုင်ရှင်တချို့ကအရောင်းဝယ်တွေကိုရက်ပြီးတင်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်ရှင်။
ရင်ချင်းချုပ်ကိုမက်ခင်လေးပြောပြသွားတော့ပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်စစ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုက်ဒန်နဲ့ဂျိုဂီတို့ဖြစ်ပါတယ်ဗီဒီယိုကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်စီသူပါတော်ရရှင်များနဲ့တကွဓမ္မပီသူပီသားအားလုံးတောကအပေါင်းကနေကင်းဝေးကြပြီးတော့ဘေးကင်းကြမှာကြပါစေခင်ဗျာ
This program has come to you from